Welcome to the Voice of America in Burmese.
ဘာဗီယိုအမေရိကန်တာမြန်မာပိုင်းစီစဉ်ရဲ့2018ခုအောက်တိုဘာလ10ရက်ဘုရားကုနေမနက်ခင်းတန်လွင့်စီစဉ်တွေကိုမြို့တော်ဝါရှင်တန်ဒီစီကနေပြီးတော့တိုင်းဒိုမီတာ30/40/48အပြင်ဗီယိုရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်ထုတ်ပြနေပါတယ်ကျွန်တော်ကျော်လွန်မှာအခုမနက်ခင်းစီစဉ်တွေကိုတင်ဆက်ပါမှာပါ
မင်္ဂလာပါရှင်ကျွန်မအခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုမဆုမြတ်မုံနဲ့အတူကြေညာပေးမှာပါမြောက်ကိုရီးယားဘက်ကကြေပေးထားတဲ့အတိုင်းနျူကလ িয়ার လက်နက်ဖြတ်သိမ်းရေးကိုမလုပ်သေးဘူးလို့အမေရိကန်မျိုးသားလုံခြုံရေးအကြံပေးကပြစ်တင်လိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုနေရရင်ပြန်ခေါ်ရစ်အတွက်မြန်မာအစိုးရကိုနားချပေးဖို့ဂျပန်နဲ့နိုင်ငံတကာအတိုင်းဝိုင်းကိုဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကတိုက်တွန်းလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုကြောင်လေး
။ဟုတ်ပါခင်ဗျာ။အဲ့လိုသတင်းတွေပြီးနားဆင်ကြရမယ့်အထက်မှာဆိုရင်တော့
စုစုဘူးလုံးလုံးရှင်းရတော့စစ်တပ်ဆိုတာပြင်းရမှောင်ပြစ်တယ်မိုးပေါ်ထောင်ပြီး6ခါမပါဘူးအဲ့တော့နောင်ကိုစုစုပူပူလုပ်မယ်ဆိုရင်တော့ရင်တက်ကူသုံးလို့ရှိရင်တော့အဲ့ဒါဆူရက်လူတွေမတက်တာဘူးတော့မှတ်ပြီးတော့လို့
အဲ့ဒါကတော့လွန်ခဲ့တဲ့အနှစ်30တုန်းကမြန်မာပြည်သူတွေရဲ့မကျေနပ်မှုတွေကိုအထွတ်ထိပ်ရောက်အောင်စိန်ခေါ်ခဲ့တဲ့အာဏာရှင်ဦးနေဝင်းရဲ့ပြောဆိုချက်ဖြစ်ပါတယ်ရှင်လေးလုံးနှစ်ပတ်လည်အထူးစီစဉ်ဖြစ်မှာကြင်ကြားမှာပါနောက်တစ်ခါရိုဟင်ဂျာဒုက္ခသည်တွေနေရဲ့ပြန်နိုင်ရေးနိုင်ငံတကာကဝိုင်းပြီးတော့အကူအညီကြဖို့ယူအန်နဲ့ဆီယာကုလမအဟာမင်းကြီးကပန်ချခဲ့တဲ့အကြောင်းစတဲ့သတင်းတွေကိုလည်းကြားဖို့ရှိပါတယ်နောက်ပိုင်းဒဲရီလိုင်းစီစဉ်မှာလည်းရှင်လေးလုံးအထူးထုတ်လွှင့်ချက်တွေကိုနားဆင်ကြဖို့ရှိပါတယ်အခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့မတ်ဆုမြတ်မွန်တို့ကြေညာကြပါလိမ့်မယ်ခင်ဗျာ
မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်နဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့နှစ်ဦးစင်ကာပူမှာဂျွန်လာကပြုလုပ်ခဲ့တဲ့ထိပ်သီးဆွေးနွေးပွဲမှာနျူကလ িয়ার လက်နက်ဖြတ်သိမ်းရေးလုပ်ဖို့အတွက်ကြေပေးထားတဲ့အချိန်မြောက်ကိုရီးယားဘက်ကလှုံ့ဆော်မှုပြက်ကွက်နေတယ်လို့အမေရိကန်အမျိုးသားလုံခြုံရေးအကြံပေးဂျွန်ဘော်ဒန်ကဆက်ဆွဲပြောဆိုလိုက်ပါတယ်။အပြောထက်အလုံနဲ့တက်တည်ပြတာကိုလိုချင်ကြောင်းနဲ့မြောက်ကိုရီးယားဘက်ကနျူကလ িয়ার လက်နက်ဖြတ်သိမ်းရေးလက်တွေလုပ်ပြတာကိုလိုချင်တယ်လို့ Fox သတင်းဌာနမင်းမြန်းကမ်းမှအကြံပေးဘော်ဒန်ကပြောတာပါ။မြောက်ကိုရီးယားဟာထိပ်သီးဆွေးနွေးပွဲပြီးချိန်ကစပြီးနျူကလ িয়ার လက်နက်ဖြတ်သိမ်းရေးအတွက်လိုအပ်တာတွေကိုစမလုပ်သေးကြောင်းနဲ့ American ဘက်ကမြောက်ကိုရီးယားပေါ်မှာချမှတ်ထားတဲ့အရေးယူတန်းခတ်မှုတွေကိုရှော့ချပေးဖို့အတွက်မစင်စားဘူးလို့လည်းပြောပါတယ်။သမ္မတအင်ဂျူကအရေးပါတဲ့အရာရှိတူကတော့သမ္မတထရမ့်ကမြောက်ကိုရီးယားခေါင်းဆောင်ကင်စီကိုမကြသေးခင်ကစာတစောင်ပေးပို့ခဲ့ပြီးဒီစာထဲမှာ American နိုင်ငံခြားဝန်ကြီး Mike Pompeo ကိုရှစ်ဆက်ပြီးဆွေးနွေးမှုတွေလုပ်ဖို့အတွက်ပြုံရမ်းမျှော်တော်ကိုဆစ်လွတ်မှဖြစ်ကြောင်းရေးသားထားတယ်လို့ပြောပါတယ်။သမ္မတထရမ့်ကလည်းကင်နဲ့ဒုတိယကြိမ်မြောက်ထပ်ပြီးတွေ့ဆုံဆွေးနွေးလို့တဲ့ဆန္ဒရှိကြောင်းပြောပါတယ်။ကိုရီးယားကျွမ်းဆွဲဒေတာနျူကလ িয়ার လက်နက်ကင်းရှင်းလုပ်မယ်လို့ထရမ့်ကမြောက်ကိုရီးယားခေါင်းဆောင်ကင်ကတိပေးထားတာကိုအကောင့်ထဲပေါ်ရစ်အတွက်မြောက်ကိုရီးယားဘက်ကနှင်းနှီးကွေးကွေးလုပ်နေတာကိုစိတ်နှောက်ယှက်ဖြစ်ရတယ်လို့အကြံပေးဘော်ဒန်က၃ရက်တွင်မှာပဲဒုတိယကြိမ်မြောက်ပြောခဲ့တာပါ
။မြောက်ကိုရီးယားနိုင်ငံထဲမှာအကူအညီပေးရလုပ်နေတဲ့အဖွဲ့အစည်းတွေအနေနဲ့ Facebook တန်ခတ်မှုတွေကိုတက်ညာခွင့်ပေးရတောင်းဆိုနိုင်တယ်ဆိုတဲ့အသည့်ပေးချက်ကိုအရေးယူတန်ခတ်မှုတွေလိုင်းနာဆောင်ရွက်ခြင်းရှိမရှိစောင့်ကြည့်ကြီးကြပ်တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီကော်မတီကဒီနေ့လာနေ့ကထုတ်ပြန်ခဲ့ပါတယ်။တောင်းဆိုတဲ့အခါမှာအကူအညီပေးမဲ့ရည်ရွယ်ချက်ဘလောက်အတိုင်းအတာထိပေးမှလဲဘလို့ဝန်ဆောင်မှုတွေပေးမှလဲဆိုတာအပြင်ဘလို့ဗန္ဒာရဲ့အလွှဲအပြောင်းတွေလိုအပ်တယ်လဲဆိုတဲ့အသေးစိတ်အချက်တွေကိုတင်ပြရမှာဖြစ်ပါတယ်။အခုလိုမျိုးလူသားချင်းစာနာမှုအကူအညီပေးနိုင်ရေးအတွက်ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ညွှန်ကြားချက်အသက်တွေကဆေးရွေးနဲ့နေတဲ့မြောက်ကိုရီးယားအတွက်အကူအညီတိုးလာစေဖို့ဖြစ်ပါတယ်။နိုင်ငံတကာအတိုင်းအဝိုင်းကမြောက်ကိုရီးယားအတွက်အကူအညီပေးနိုင်ဖို့ဒီဆောင်ရွက်မှုတွေကိုတောင်ကိုရီးယားပြန်လည်ပေါင်းစည်းရေးဝင်ကြီးဌာနကအင်္ဂါနေ့တုန်းကကြိုဆိုခဲ့ပါတယ်။နျူကလ িয়ার နဲ့တာဝဲပစ်ပယ်ထင်းတုံးတွေဆန့်တက်မှုကြောင့်မြောက်ကိုရီးယားအပေါ်ကုလသမဂ္ဂကပြီးခဲ့တဲ့နှစ်ကပိတ်ဆို့တက်ခတ်မှုတွေထပ်မံချမှတ်ထားတာဖြစ်ပါတယ်။
အီရန်နိုင်ငံပေါ်မှာစီးပွားရေးတံခါးပိတ်ဆို့မှုတွေကိုအမေရိကန်ပြည်ထောင်စုကပြန်လည်ချမှတ်လိုက်ပါတယ်။အီရန်ရဲ့နျူကလ িয়ার အစီအစဉ်ကန့်ကွက်နိုင်ရေးအတွက်ကန့်တတ်နိုင်ရေးအတွက်ဖိအားပေးတဲ့အနေနဲ့အမေရိကန်ဘက်ကချမှတ်တဲ့တံခါးပိတ်ဆို့မှုတွေကို2015နိုင်ငံတကာသဘောတူညီချက်နဲ့ဖယ်ရှားပေးခဲ့ပြီးတဲ့နောက်မှာအခုပြန်ပြီးတံခါးတာပါ။အမေရိကန်သမ္မတဒေါ်နယ်ထရမ့်ဘက်ကထပ်တလဲလဲဝေဖန်နေတဲ့အီရန်နျူကလ িয়ার ရေးနိုင်ငံတကာသဘောတူညီချက်ကလည်းအမေရိကန်နှုတ်ထွက်ခဲ့တာအခုဆို3လရှိပါပြီ။အခုတန်ခတ်ပိတ်ဆို့ပြန်မှုပြန်လည်ချမှတ်မှုကတနင်္လာညသကောင်းကစပြီးအသက်ဝင်တာပါ။အီရန်ပေါ်မှာတန်ခတ်မှုတင်းဝင်စတင်ပြီလို့အင်ကာနေ့မှာပဲအမေရိကန်သမ္မတဒေါ်နယ်ထရမ့်က Twitter ကနေရေးသားခဲ့ပါတယ်။အရင်တန်ခတ်မှုတွေတက်ပိုးပြီးပြင်းထန်မဲ့လာမယ့် November လထဲမှာချမှတ်မဲ့နောက်ထပ်အဆင့်တိုးမြင့်သွားမဲ့တန်ခတ်မှုမှာအီရန်နဲ့စီးပွားရေးလုပ်သူတွေအမေရိကန်နဲ့စီးပွားရေးလုပ်လို့ရမှာမဟုတ်တယ်လို့သူ့အနေနဲ့ကမ္ဘာငင်းရင်းအတွက်ပြောဆိုနေတာဖြစ်ပြီး short ပေးနိုင်ဘူးလို့သမ္မတထရမ့်က Twitter မှာရေးသားခဲ့တာပါ။
Kenya Nangan, Tanzania Nangan, American Tayonipo, Al Qaeda, a pair, Bonque, Takaikera, Nenesevi, Tame, Canarigo, Inganirunga, Inanganima, Chimbagabare, Tanguya, Gose, Shikuni, August La Conyaniga, Nairobi Murone, Daraslam Murorima, Shide, American Tayonipo, Bonque, Takaikuja, Lubangia, Nazejo, De Sombido, Nara, Niba, Tigai, Daya Yagabare, Eitega Salo, Al Qaeda, Pueha, Cavallo, Yonigo, Chinchang, Nide, Setuja, Puechine, Portra Lagera, Chibare, Now that Tony Aja, Natal Takuni, September Sadia Maro, Al Qaeda Puerwinriha, New York Muga, World Trade Center, Sa Urine, Washington Muro of Yanaga, Pentagon, Satanajo Abawe, Kide Li and Rineta Kaikelu, Dongdao Niba, De Songayavare, Kenya Nanga Nairobi Muroga, American Dayo Shigere Yama Sautare, Atayma Banjama, Inganiga Jimbari, Almiwe, Kanama, De Songdri and Midazu Winri, Darwin Shidri, Pianle, Suwe, Layao Kevare, Kenya Sanya American Tat Majile Teo Kevare, Tanzania Nanga, Daraslam Euro Male, Ladu Almiwe Kana Chimbagevare.
Pure American Tat Menepa Nimavala Sisinigo, Menet Chow Nagani Bro Kunanaiti, Dinomida Donzen Kilohertz Goton Donga, Dinomida Lese, Kilohertz Conle Shetonia, Dinomida Lese Shit, Kilohertz Chowting Adonyane, Judia Naiwama.
ไลลามิดาเตียโกเซฮิโลเฮดติงาคงาโรกาเนโทลื่นไปနေပါတယ်မနေ့ရှင်းနိုင်ကနေကိုနိုင်အချီပြန်လဲထုတ်လွှင့်ချက်ကိုတော့ไลโลมิดา 재미ensive
ကျင်းပခဲ့တာဖြစ်ပါတယ်။ရွှေကြခုနှစ်သိန်းကိုကောက်ဆက်ပစာမှာခေါလုံခွင့်ပေးခဲ့တာအတွက်လင်းရဆိုက်ပြိုးရေးမှာမြေခက်ခဲတဲ့ရင်ဆိုင်တွေအပြီးဘင်္ဂလားဒေ့ရှ်အစိုးရကအကူအညီပေးနေရတယ်လို့လည်းဝန်ကြီးချုပ်ရှိတ်ဟာစီနာကပြောပါတယ်။ရွှေကြရီနေရပြန်ရေးအတွက်ဘင်္ဂလားဒေ့ရှ်နဲ့သဘောတူလက်မှတ်ရေးထိုးခဲ့ပေမဲ့ဘာမှအရေးယူဆောင်ရွက်နိုင်ရမရှိသေးပဲဆက်ပြီးဆွေး ကျွန်တော်တို့ကတော့ဒီမိုကရေစီရဲ့တောင်းဆိုဆန္ဒပြမှုတွေကြောင့်အဲ့ဒီအချိန်ကအာနာရှင်မဆလာဘာဒီကောင်ဆောင်ဦးနေဝင်ယာရုကနေဆင်းပေးခဲ့ရပါတယ်။အဲ့ဒီနောက်မှာဆန္ဒပြမှုတွေဟာရှေ့မြင့်ခဲ့ပေမဲ့1988စက်တင်ဘာ17ရက်နေ့မှာတော့ဒီစစ်တပ်ကအာနာသိမ်းပြီးတော့လူလူဆန္ဒပြမှုတွေကိုပြစ်ခတ်ခြင်းဖြစ်ခဲ့တယ်။ အဲ့ဒီနောက်မှာဆန္ဒပြမှုတွေဟာရှေ့မြင့်ခဲ့ပေမဲ့1988စက်တင်ဘာ17ရက်နေ့မှာတော့ဒီစစ်တပ်ကအာနာသိမ်းပြီးတော့လူလူဆန္ဒပြမှုတွေကိုပြစ်ခတ်ခြင်းဖြစ်ခဲ့တယ်။အများပြားသေဆုံးခဲ့ပါတယ်။စက်မှုတပ်ကတို့ကြောင့်သာကိုဖိုးမော်သေဆုံးခဲ့ရတဲ့ပြစ်ခတ်မှုကဆလို့ရှစ်လေးလုံးညကရန်ကုန်မြို့စုလေဖျားရှိမှာပြစ်ခတ်လူစုခွဲမှုအပါအဝင်လုံတိုင်းတဲ့စစ်တပ်ရဲ့နှိမ်နှဲမှုကြ ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီ
Duga, American Boho, Sua, Tayama, Inganiga, Winkan Lepari, Pastan Yopima, she had gone on to Kugan, a penguin, Hakomi to Kuil, Pornet Bureau, Kulu, Los on Lava, a shame now by Ohio Pinem, we sit down Samuja, this on the Uy Tola and now. Natan Sichama, American Boho Tonai, Yashiriga Satin, Songs and Lava, Ebia Yashiriga, Sid Sredu.
ဆိုတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ အမှတ်လောင်းတွေအနေနဲ့နိုဗင်ဘာမတိုင်ခင်နောက်ဆုံးဓာတ်ရိုက်ရှင်းပြနေကြတာပါဒီအမေရိကန်အောက်လွှတ်တော်မှာဘယ်ပါတီကအမတ်ရည်အတွက်အများဆုံးနဲ့လွှမ်းမိုးမလဲဆိုတာအဆုံးဖြတ်ပေးမယ်နိုဗင်ဘာလွှတ်တော်ရွေးကောက်ပွဲတွေအတွက်အချို့ရလဒ်တွေအဖြစ်လဲအခုရွေးကောက်ပွဲတွေကိုမြင်ရပါတယ်ရှင
်
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့မတ်စုမြတ်မွန်တို့ကြီးညာခဲ့ကြတာပါအခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါတော့မယ်တရရှိမှခင်ဗျာဒီကနေ့ဟာမြန်မာဒီမိုကရေစီရေလှုပ်ရှားမှုမှာအရေးကြီးတဲ့ရှစ်လေးလုံးလူထုအောင်ကြွမှုဖြစ်ပွားခဲ့တဲ့အနှစ်30ပြည့်တဲ့နေ့ဖြစ်ပါတယ်ရှစ်လေးလုံးလူထုအောင်ကြွမှုကာလအတွင်းမြန်မာနိုင်ငံရေးမှာထင်ရှားသူတွေရဲ့ပြောဆိုချက်တချို့ကိုကိုညာဝဲအောင်ကစူးစီးပြီးတော့တင်ပြပါလိမ့်မယ
်1989ခုနှစ်မှာမြန်မာဆိုရှယ်လက်လန်းစင်ပါတီမဆလာအစိုးရကကြံ့ငွေစက်ကူကိုရုတ်တရက်ဖျက်သိမ်းလိုက်ပြီးပြည်သူတွေပြေးလည်အောင်ပြန်ပြီးမဖြေရှင်းပေးခဲ့တာရဲ့1988မတ်လမှာ RID စက်မှုတက္ကသိုလ်ကျောင်းသားကိုဖိုးမော်ကိုလုံနှင်းတက်တွေကပြစ်ခတ်သေးဆုံးသွားတဲ့မကျေနပ်မှုတွေကြောင့်နောက်ဆုံးမှရှစ်လေးလုံးလူထုအုံကြွမှုကြီးပေါ်လာရတာဖြစ်ပါတယ်။တိုင်းပြည်မှာအခုလိုအကြက်တဲနဲ့ရင်ဆိုင်နေရချိန်1988ဇူလိုင်25ရက်နေ့မှာတော့မဆလာပါတီဥက္ကဋ္ဌဦးနေဝင်းကသူရတုကနှုတ်ထွက်မယ်လို့တိုင်းပြည်ကိုကြေညာလိုက်ပါတယ်
ကျွန်တော်နိုင်ငံကြီးကအနားယူတော့မယ်အနားယူတော့မယ်ဆိုကြတယ်လို့ now အဖွဲ့အစည်းတွေတာဝန်အပြစ်ကိုကဲနိုင်တဲ့အထီတော့ကျွန်တော်တို့နိုင်ငံကိုမပြတ်မစည်းရအောင်ကတောင်းကနေမဖြစ်အောင်ဆက်ထင်းရပါလိမ့်မယ်အဲ့ဒီထိနေအထဲမှာတိုင်းပြည်တပြည်လုံးလူတို့ကိုကျွန်တော်သိနေတယ် now ကိုလူစုလူဝေးနဲ့သူဘူးလို့လို့ရှိရင်တော့စစ်တပ်ဆိုတာပြင်းရမှောင်ပြစ်တယ်မိုးပေါ်ထောင်ပြီး6ခါမပါဘူးအဲ့တော့နောင်ကိုသူဘူးလုံးမယ်ဆိုရင်တော့ရင်တပ်ကိုသုံးလို့ရှိရင်တော့အဲ့ဒါသူရလူတွေမတက်တာဘူးတော့မှတ်ပြီးတော့လေ
အဲ့လိုအချိန်မှာမိခင်ဒေါခင်ကြီးနာမကျန်းဖြစ်နေတာကြောင့်တိုင်းပြည်ကိုခေတ္တပြောင်းရောင်းနေတဲ့ဒေါဆန်းစစ်ကြီးကရွှေရကိုအနောက်ဘက်မှလူထုနဲ့တွေ့ဆုံပွဲမှာပြောသွားတာကတော့အခုလိုလူထုလှုပ်ရှားမှုကြီးအတိုင်းအတာတစ်ခုထိအောင်မြင်လာတာဟာဒီလိုရဲ့ပါဝင်မှုဝန်ရံမှုတွေကြောင့်ဖြစ်တယ်လို့ကျောင်းသားခေါင်းဆောင်မင်းကိုနိုင်ကရှင်းလင်းလုံးကာလအတွင်းပြောခဲ့ပါတယ
်။ပြည်သူတရားလုံးကိုကျွန်တော်တို့အားကိုးတယ်၊ရှုံ့ချတယ်၊လေးစားတယ်။ပြည်သူပါလဲနဲ့ကျောင်းသားကြီးနဲ့တိုက်လာတဲ့ပွဲတွေမှာသင်ဘောကမအောင်မြင်ခဲ့ရဘူး။၆၂ခုရေးခင်းဥက္ကဋ္ဌအရင်နိုင်ရာကြီးကျွန်တော်ကျောင်းသားကြီးကိုအကူတော်ရများပါဗျာ။ချက်ဆုံးခဲ့ရတယ်။သူတို့ရဲ့သင်ခန်းစာကိုကျွန်တော်အများကြီးယူခဲ့ရပြီးပါပြီ။ဒီနေ့ကျွန်တော်တို့အောင်မြင်တယ်ဆိုတဲ့နေရာမှာလည်းပြည်သူအင်အားပါလာလို့ပါဒီဒီမဆိုတဲ့နိုင်ငံပါတီဆိုတဲ့ကျွန်တော်တို့နိုင်ငံရဲ့တိုးတက်ပုံမျိုးမှုကိုလောင်းချေးနေတဲ့တစ်ပြင်းကြီးပါခင်ဗျာအဲ့ဒီတစ်ပြင်းကြီးကအမေရိကန်လေးဝအောင်ကျွန်တော်အားလုံးဝိုင်းပြီးတော့တိုက်ချရမယ
်ကျွန်တော်ဝေ88စက်တင်ဘာ18ရက်နေ့မှာစစ်တပ်ကအာဏာသိမ်းလိုက်ချိန်မှာတော့ဆန္ဒပြသူတွေကိုပြစ်ခတ်နှိမ်နှင်းရှင်းလင်းခဲ့ပါတယ်ကျောင်းသားတွေဆန္ဒစပြခြင်းတုန်းကမဆလာတပါတီအာဏာရှင်စနစ်ဖျက်သိမ်းရေးကိုတောင်းဆိုခဲ့ကြပြီးနောက်ပိုင်းမှာပါတီစုံစနစ်နဲ့ဒီမိုကရေစီစနစ်ကျင့်သုံးရေးကိုတောင်းဆိုလာကြပေမဲ့အဲ့ဒီနောက်ပိုင်းမှာဂျားပြအစိုးရဖွဲ့စည်းရေးကိုတောင်းဆိုလာကြပါတယ်။ဖရန်ကွေးဆစ်စစ်စတင်ပါလာတဲ့ NLD ပါတီကိုတီထောင်ခဲ့ပြီးနေဘက်ကိုသွားတဲ့ခီးစဉ်အတွင်းဒီမိုကရေစီလိုချင်ရင်ပြည်သူတွေပါဝင်ကြဖို့ဒေါ်အောင်ဆန်းစုကြည်ကတိုက်တွန်းပါတယ်
ဒီလူများစုရဲ့ပြပါလာနိုင်မှသာရင်ကျွန်တော်တို့တိုင်းပြည်ဟာတိုးတက်မှာပဲ
ပါရန်ကိုတိုင်းကြီးတိုးတက်မှာကိုလည်းတိုးတက်နိုင်ပါလေအားလုံးဟာဝိုင်းဝန်းပြီးတော့စမ်းနိုင်သမျှဒီမိုကရေစီလှုပ်ရှားမှုအောင်မြင်ရေးအတွက်ကိုလူမျိုးတွေ့တဲ့ရေးအတွက်ကိုတိုင်းကြီးချမ်းသာရေးအတွက်ကူညီကြပါလို့ကျွန်တော်မျှတမ်းရပါတယ်ဒီကုန်းချုပ်ပါလေအခုဆိုရင်ရှင်လီလုံးအရေးတော်ပုံကြီးအနှစ်
30ပြည်လာပါပြီမေရိကန်ပြည်တော်စုမေရိလန်ပြည်နယ်ကမြန်မာမိသားစုတွေကတော့အောက်ကလခုနှစ်ရနေညနေ NCGV ဝန်ကြီးချုပ်ဟောင်းဒေါက်တာစေဝင်းနေအိမ်မှာရှင်လီလုံးအမတ်ရခန္ဓာကျင်းပါတာနဲ့ပတ်သက်လို့ရှင်လီလုံးမှာပါဝင်ခဲ့သူကိုရင်ထွေးကအခုလိုပြောပါတယ်။
ဒီနေ့ဆင်းရဲတဲ့သတင်းကတော့ရှစ်လေးလုံးလူလူအောင်ကြွမှုကာလအတွင်းမှာပေါ်ပေါက်လာခဲ့တဲ့ကမ္ဘာမကြီးဘူးဆိုတဲ့သတင်းပါအမှုပညာရှင်နိုင်ငံမှာကဒီသတင်းရဲ့စကားလုံးတွေကိုဖန်တီးပါတယ်မြန်မာဒီမိုကရေစီလှုပ်ရှားမှုနဲ့အတူစင်တန်နေတဲ့သတင်းတွေလည်းဖြစ်ပါတယ်တေးရဲသမားနိုင်ငံမှာကတော့ဒီလိုသတင်းမျိုးကိုဘယ်တော့မှထပ်ပြီးတော့မဖန်တီးကြတော့ဘူးလို့2011ခုနှစ်တုန်းကပြောထားပါတယ
တော့အစားဒီမှာလေဒီလိုအချင်းမျိုးတွေရေးရတဲ့တိုင်းပြည်မျိုးဒီလိုအချင်းမျိုးတွေရေးရတဲ့အချင်းစရာမျိုးဒီလိုအချင်းမျိုးတွေကိုရေးဆက်စီကောရတဲ့ဘဝမျိုးနားတော်ရတဲ့ညည်တွေနဲ့တိုက်ဆိုရတဲ့အဖြစ်မျိုးတွေလေကျွန်တော်တိုင်းပြည်ပြည်သားတွေလည်းမင်းများချုပ်လို့သွားကြပါလေဒီလိုဘဝတွေရတယ်ဘာအေးအေးချမ်းချမ်းကျွန်တော်ကြော်လေးတဲ့ဘဝမျိုးခစ်မျိုးကိုကျွန်တော်တောင်းတာတဲ့အတိုင်းအမြဲတမ်းရရှိနေကြပါလေ
ဒုက္ခရောဒုက္ခတဲ့ဆံရတဲ့တဲ့ဘက်ကိုတင်ဆက်ပါမယ်။ကုလသမဂ္ဂဒုက္ခသနဆံရမဟာမင်းကြီး UNHCR ကဖိလစ်ပိုဂရန်ဒီကနေပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေတဲ့တိမ့်နဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပြန်နေရေးနိုင်ငံတကာကဝိုင်းဝန်းဆောင်ရွက်ပေးကြဖို့အင်္ဂါနေ့တုန်းကဘာလီကျွန်းမှာကျင်းပတဲ့ခုနှစ်ကြိမ်မြောက်ဘာလီလုပ်ငန်းစဉ်ရဲ့ဝန်ကြီးများဆင့်ဆွေးနွေးပွဲကိုတက်ရောက်လာတဲ့အာရှပစိဖိတ်ဒေသတွင်းအစိုးရတွေနဲ့စီးပွားရေးလုပ်ငန်းရှင်ကြီးတွေကိုပန်ချလိုက်ပါတယ်ဒီအကြောင်းပြေဆုံးဒေါက်ကင်မြူတက်ကဆက်ပြောပြပါလိမ့်မယ်
မနေ့ကအောက်တိုဘာလကတည်းကရခိုင်ပြည်နယ်ကနေအင်းကြီးချင်းဘင်္ဂလားဒေ့ရှ်ဖက်ထွက်ပြေးခေါ်လုံတဲ့ရွန်ဂျာ9သိန်းနေရပြန်နိုင်ရေးလုပ်ငန်းရှင်ကို wan wan pe ku ni cha bo indonesia nai ngan bali chwa ma agula khone ni ga chin par de khone chain myaw bali long ngan sin ya win ji mya asin swin nu kwe ko tet yaw la de nai ngan paw 28 nai ngan ga win ji ri ko unhcr maha min ji philippo grandi ga pan cha kye chang unhcr asha data san ya pyo khwin ya charlie yexley ga voa ko pyo par de
well today at the in bali UNHCR High Commissioner for Refugees Filippo Grandi called on
UNHCR Commissioner Minji Filippo Grandi ga shida asha data twin khong song dwe sipoe ye longan shin ne twi song pi ruinya dukha da re myama nainga yakhain pinya ye pyan nan ye atwet lou ne le longan shin ne go thauk khan pan po pe bo pan ja ya ba de tasi ma ro a chin ne ga thuro pyan bo phit nan de ba u da ba mae myama asua ga thuro pyan nan mae a chin ne phit la aw phan ti pe bo sisan da si chang pyo ba de ဒီထဲမှာမြတ်ပြတဲ့လူခွင့်ရေးဆိုင်ရာအမခန့်ချက်တွေပါဝင်ပြီးတခြားလုံခြုံရမယ့်လုပ်ငန်းတွေပါတွဲလုပ်နေတာမို့ပြီးခဲ့တဲ့နှစ်တုန်းကဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့တဲ့သိမ်းနှင်းချီရဲ့ရိုဟင်ဂျာတွေသူတို့ဆန္ဒအလျောက်နေရင်ပြန်ဖို့လုပ်ပေးနိုင်မှာပ
ါရိုဟင်ဂျာတွေနေရင်ပြန်ဖို့အတွက်လုပ်မပေးနိုင်ခင်မှာသိမ်းနှင်းချီတဲ့ဒုက္ခသည်တွေကိုလက်ခံပေးထားတဲ့ဘင်္ဂလားဒေ့ရှ်အစိုးရကိုကုလသမဂ္ဂနဲ့နိုင်ငံတကာကကျေးဇူးတင်ကြောင်းနဲ့အစည်းအဝေးတက်ရောက်လာတဲ့ကိုယ်စားလှယ်တွေဘက်ကလည်းဒုက္ခသည်တွေအတွက်ဆေးရုံတွေဆောက်ပေးတာဘင်္ဂလားဒေ့ရှ်အစိုးရပေါ်မှာအခွန်အခလျှော့ချပေးတာကုန်သွယ်စည်းဝါးတိုးတက်လာအကူအညီပေးတာလိုမျိုးလိုအပ်တဲ့ခန္ဓာတွေမှာဝိုင်းဝန်းပံ့ပိုးပေးဖို့လည်းမဟာမင်းကြီးကပန်ကြားပါတယ် UNHCR ဘက်ကလည်း UNDP နဲ့အတူမြန်မာအစိုးရနဲ့နားလည်မှုစာချုပ်လွှာ MOU လက်မှတ်ရေးထိုးနိုင်ခဲ့ပြီးဒီနားလည်မှုစာချုပ်လွှာကနေရလကောင်းတွေပေါ်ထွက်လာဖို့အတွက်မျှော်လင့်ထားတယ်လို့လည်းပြောပါတယ
်။ For the signing of the memorandum of understanding with UNHCR and UNDP.
MOU နားလည်မှုစာချုပ်ကို UNHCR UNDP ရုံးနဲ့မြန်မာအစိုးရလက်မှတ်ရေးထိုးခဲ့တာဟာပထမခြေလှမ်းဖြစ်ပါတယ်။ဒုညာတွေသူတို့သဘောအလျောက်ပြန်နှံ့ရေးအတွက်အခြေအနေဖန်တီးပေးဖို့ဖြစ်ပါတယ်။လက်ရှိမှာတော့ဒုညာတွေတိမ်းတိမ်းချီဘင်္ဂလားဒေ့ရှ်မှာခုလုံနေကြပါတယ်။ဒါပေမဲ့အများစုကသူတို့ရဲ့နေအိမ်တွေလူအဖွဲ့အစည်းတွေထံကိုမိသားစုနဲ့အတူပြန်လို့ကြပါတယ်။ဒီလိုပြန်နိုင်ဖို့ဟာလူသားချင်းစာနာမှုဆိုင်ရာအမခန့်ချက်ရရှိဖို့လိုပါတယ်။နိုင်ငံတကာဥပဒေအရသူတို့တူးချင်းစီရဲ့အခွင့်အရေးကိုရေးသားဖို့လိုပါတယ်။လွတ်လပ်စွာသွာလာခွင့်နိုင်ငံသားခံယူခွင့်ကိုဥတီမဲ့အစီအစဉ်ချမှတ်ပေးရေးဌာနေပြန်ကြမဲ့ရိုဟင်ဂျာတွေလူအဖွဲ့အစည်းမှဝန်ဆက်နိုင်ရေးလိုဖြစ်ပါတယ်။ဒါမှလည်းသူတို့ငြိမ်းချမ်းစွာစစ်ချက်လက်ချပြန်နိုင်ကြမှာဖြစ်ပါတယ်
။ဒါပေမဲ့ UNHCR က MOU စာချုပ်သွားပါလုပ်ငန်းတွေကိုလုပ်နိုင်ဖို့အတွက်စောင့်ဆိုင်နေရဆဲဖြစ်ကြောင်းပြောပါတယ်။ဒီကိစ္စအတွက်နားလည်မှုတိဆောက်ဖို့လိုအပ်နေကြောင်းနဲ့နားလည်မှုစာချုပ်ရောအတိုင်းလှုပ်ဆောင်ပေးမယ်လို့ကတိပေးထားတာကိုအကောင့်ထဲဖော်ရေးအတွက်မြန်မာအစိုးရကိုဝိုင်းပြီးတိုက်တွန်းကြဖို့လဲ UNHCR ကပန်ကြားလိုက်ပါတယ်။ဒီကိစ္စအကောင့်ထဲဖော်ရေးအတွက်ဒေသရင်းအစိုးရတွေစီးပွားရေးလုပ်ငန်းရှင်တွေဘက်ကအရေးပါတဲ့အကူအညီတွေပေးနိုင်ပါတယ်လို့လည်းပြောပါတယ်။
Well, across the world, the private sector has an important part to play in supporting
people. သူတို့ရဲ့မိသားစုတွေဘဝဖူလုံရေးရက်ွက်လူအဖွဲ့အစည်းပြန်လည်ထူထောင်ရေးဆက်သဖြင့်လိုအပ်ပါတယ်။ဒါကြောင့်အဲ့ဒီမှာယင်းနှိမ့်နှံခြင်းအပြင်ဒေသခံလူအဖွဲ့အစည်းလည်းဖုံဖြိုးတိုးတက်တဲ့အပြင်ဌာနေပြန်ကြတဲ့ရိုဟင်ဂျာတွေရဲ့ဘဝရှိရေးလည်းမျှော်လင့်ချက်ရှိမှာဖြစ်ပါတယ်
။ဒေသရင်းအစိုးရတွေနဲ့လုပ်ငန်းရှင်တွေအနေနဲ့ရခိုင်ပြည်နယ်ရင်းအခြေခံအဆောက်အုံတွေတည်ဆောက်ရမှာယင်းနှိမ့်နှံမှုတွေနဲ့ကူညီနိုင်တယ်လို့နိုင်ငံမဲ့ရဲ့ပြဿနာမတူညီတဲ့အတူနေလူမှုအတိုင်းဝန်းကြားပြဿနာတွေကိုဖြေရှင်းရေးအတွက်ကျန်းကျင်သူတွေဆစ်လွတ်ကူညီတာလိုမျိုးအကူအညီတွေပေးကြဖို့လဲ UNHCR ကတိုက်တွန်းပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရိုဟင်ဂျာဒုက္ခသည်စုစုပေါင်းက6သိန်းလောက်ရှိနေပြီးအခုမုတ်တုံမိုးဒဏ်ကြောင့်ဒုက္ခသည်တွေဟာရေကြီးမြေပြိုမှုဒဏ်တွေခံနေရတာပါ။ဒီဒုက္ခသည်တွေတဲက3သိန်းလောက်ကိုလူမနေတဲ့ဗဆန်ချားကျွန်းကိုပြောင်းရွှေ့ဖို့အတွက်ဘင်္ဂလားဒေ့ရှ်အစိုးရကစီစဉ်နေတာဖြစ်ပြီးဒါဟာဒုက္ခသည်တွေရဲ့အသက်အန္တရာယ်အတွက်စိုးရိမ်ရတာမို့နိုင်ငံတကာကဝိုင်းဝန်းကန့်ကွက်နေပါတယ်။
နိုင်ငံကသတင်းပုတ်လာပါမယ်။အမေရိကန်ကအီရန်ကိုအရေးယူတန်ခတ်မှုတွေပြန်ချခဲ့ပြီးတဲ့နောက်ပိုင်းအီရန်အစိုးရနဲ့စီးပွားရေးလုပ်သူမှန်တယ်မြ။အမေရိကန်နဲ့စီးပွားရေးလုပ်လို့မရဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကသတိပေးလိုက်ပါတယ်။အမေရိကန်ရဲ့မဟာမိတ် EU ဥရောပသမ္မတကတော့အီရန်နဲ့စီးပွားရေးလုပ်ဖို့အားပေးနေပါတယ်။ဒီအကြောင်းပြေဆိုမတ်ဆမြမုံကဆက်ပြီးတော့တင်ပြပါလိမ့်မယ်
။အီရန်တိုက်တဲ့အပေါ်အမေရိကန်ပြည်ထောင်စုကအရေးယူတန်ခတ်မှုတွေပြန်လည်ချမှတ်လိုက်ပြီးနောက်တနေ့မှာပဲသမ္မတဒေါ်နယ်ထရမ့်ကအီရန်နဲ့စီးပွားရေးလုပ်သူမှန်သမျှအမေရိကန်နဲ့စီးပွားရေးလုပ်ရမှာမဟုတ်ဘူးလို့ Twitter လူမှုကွန်ရက်ပေါ်မှာရေးသားသတိပေးခဲ့ပါတယ်။အင်ကာနေ့မှာစတဲ့အသက်ဝင်တဲ့ပိတ်ဆို့တန်ခတ်မှုအသစ်အရာ အမေရိကန်ဒေါ်လာရွှေအဖိုးတန်သတ္တုတွေအလူမီနီယံတမနီအကြောင်းမီတွေစက်မှုလုပ်ငန်းသုံးကွန်ပျူတာဆော့ဖ်ဝဲနဲ့ခရီးသည်တွေလေယာဉ်စရာတွေအလုံးကိုအီရန်ကမဝင်ထိုင်အောင်လို့တားမြစ်ထားပါတယ် JCPOA လို့ခေါ်တဲ့အီရန်နျူကလ িয়ার ဆိုင်ရာနိုင်ငံဆောင်သဘောတူညီချက်ကနေအမေရိကန်ကဒီနှစ်အစောပိုင်းကနှုတ်ထွက်ခဲ့ပြီးနောက်အခုလိုတန်ခတ်အရေးယူမှုတွေကိုပြန်လည်ချမှတ်လိုက်တာပါအမေရိကန်သမ္မတကအီရန်နဲ့တခြားသူတွေဆက်ပြီးစီးပွားရေးမလုပ်အောင်ချိန်ချောက်တတိပေးနေပေမဲ့ EU ဥရောပသမ္မတကဥရောပစီးပွားရေးလုပ်ငန်းတွေအပေါ်အမေရိကန်ရဲ့အရေးယူတန်ခတ်မှုကနေအကအကွယ်ပေးမဲ့ဥပဒေကိုတနင်္လာနေ့ကပဲပြင်ဆင်ပြဋ္ဌာန်းခဲ့ပါတယ်။အီရန်ရဲ့တရားဝင်စီးပွားရေးလုပ်နေတဲ့ဥရောပစီးပွားရေးလုပ်ငန်းတွေကိုကာကွယ်ဖို့ဆုံးဖြတ်ထားတယ်လို့ EU နိုင်ငံသားမူဝါဒရေးရာအကြီးအကဲဖက်ဒရီကာမိုဂါရီနီနဲ့အတူဗြိတိန်၊ပြင်သစ်၊ဂျာမနီနိုင်ငံသားရေးဝန်ကြီးတွေကလည်းပူးတွဲကြေညာချက်ထုတ်ပြန်ခဲ့ကြပါတယ်။အာရှပစိဖိတ်ဒေသကိုခီးထွက်နေတဲ့ EU အကြီးအကဲမိုဂါရီနီကအီရန်နျူကလ িয়ার သဘောတူညီချက်ကိုဆက်ထိန်းထားနိုင်ဖို့အီရန်နဲ့ဆက်ပြီးစီးပွားရေးလုပ်ဖို့ရင်းနှီးမြှုပ်နှံသူတွေကိုတိုက်တွန်းခဲ့ပါတယ်။သဘောတူညီချက်ထဲမှာပါတဲ့အချက်တွေအတိုင်းအီရန်ကလိုက်နာဆောင်ရွက်နေတဲ့အတွက်အီရန်အနေနဲ့စီးပွားရေးတိုးတက်ဖို့အခွင့်အရေးရတယ်နဲ့လို့ပြောကြခဲ့ပါတယ်။
We are doing our best to keep Iran in the deal, to keep Iran benefiting from the economic benefits that the agreement brings to the people.
The border region မှာ Iran ဆက်ပြီးပါဝင်နေအောင် Iran ပြည်သူတွေအတွက်လှုပ်ထားတဲ့သဘောတူညီမှုအရစီးပွားရေးအကျိုးအမြတ်တွေ Iran ကဆက်လက်ရရှိနေအောင် EU ကအတက်နိုင်ဆုံးဆောင်ရွက်သွားမှာပါ။ဘာကြောင့်လဲဆိုတော့လုံခြုံရေးအကျိုးအမြတ်တွေကဒေတာတွင်အတွက်တည်းမဟုတ်ပေတကဘာလုံးတွေအကျိုးရှိစီမယ်လို့ယုံကြည်လို့ပါနျူကလ িয়ার မပြန်ပွားရေးအတွက်နိုင်ငံတကာသဘောတူညီချက်တစ်စီတစ်ပိုင်းအလုပ်ဖြစ်နေတယ်ဆိုရင်ဒါကိုဆက်ထိန်းထားရမှာဖြစ်ပါတယ
်အမေရိကန်သမ္မတဟောင်းဘရက်အိုဘားမားလက်ထက်ကရရှိခဲ့တဲ့နိုင်ငံဆောင်ပါဝင်တဲ့အီရန်နျူကလ িয়ার သဘောတူညီချက်ဟာအီရန်ကိုအလျှော့ပေးလွတ်နယ်လို့ဆိုပြီးထရန့်သမ္မတဖြစ်မလာခင်တည်းကဖျက်သိမ်းမယ်လို့ပြောဆိုနေခဲ့တာဖြစ်ပါတယ်အဲ့ဒီသဘောတူညီချက်ချက်ပို့ကောင်းတဲ့သဘောတူညီမှုနောက်တစ်ခုရဖို့အမေရိကန်ပြည်ထောင်စုကဆောင်ရွက်တာဖြစ်တယ်လို့နိုင်ငံသားရေးဌာနပြောခွင့်ရ Heather Newell ကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့ပါတယ်
။ The United States is seeking new details, a new deal rather, that will comprehensively address the Iranian regime's destabilizing behavior.
မတည်ငြိမ်ဖြစ်စေတဲ့အီရန်အစိုးရရဲ့လုပ်ရက်ကိုပပောင်းဆောင်ကနေဖြေရှင်းမဲ့သဘောတူညီချက်အတွက်ကိုအမေရိကန်ပြည်ထောင်စုကအရှာဖွေနေပါတယ်။နျူကလ িয়ার အစီအစဉ်တစ်ခုရဲ့အတွက်မဟုတ်ပါဘူး။မစ်ဆိုင်းဒုံးအစီအစဉ်အကြမ်းဖက်မှုတွေကိုအားပေးနေတဲ့ကိစ္စတွေနဲ့ဒေတာရင်းဆိုးရွားတဲ့လုပ်ရက်တွေအလုံးကိုဖြေရှင်းနိုင်မဲ့သဘောတူညီမှုအသစ်မျိုးကိုအမေရိကန်ကလိုလားပါတယ်
။တန်ခတ်ပိတ်ဆို့မှုနဲ့ဆွေးနွေးညှိနှိုင်းမှုတပြိုင်တည်းလုပ်မယ်ဆိုတာအတိတ်ပဲမရှိဘူးလို့အီရန်သမ္မတဟာဆန်ရိုဟာနီကတော့ပြောကြားထားပါတယ်။အီရန်နဲ့စီးပွားရေးမလုပ်ဖို့သမ္မတထရမ့်တတိပေးနေတဲ့အပေါ်အီရန်ဘက်ကခုချိန်ထိခက်တင်တင်တုံ့ပြန်နေတယ်လို့CMC Markets ကဈေးကွက်သုံးသပ်သူ David Maiden ကပြောပါတယ်
We haven't seen any kind of conciliatory responses from the Armenian regime so far.
Attention. ဆိုရဘက်ကကြေရကြေချောင်းတုံ့ပြန်မှုမျိုးအခုထိမတွေ့ရသေးပါဘူး။ပြည်မှမှုတွေဆက်ဖြစ်နေမယ်ဆိုရင်အမေရိကန်အစိုးရကနိုင်ငံခြားစီးပွားရေးလုပ်ငန်းတွေကိုအီရန်ကနေထွက်ဖို့ရုတ်သိမ်းဖို့အဆက်အသွယ်ဖြတ်ဖို့ဒါမှမဟုတ်အနည်းဆုံးအီရန်မှာဆက်ပြီးရင်းနှီးမြှုပ်နှံမှုမလွတ်အောင်ဖိအားပေးတာမျိုးတွေတွေ့လာရနိုင်ပါတယ်။
အရှေ့အလယ်ပိုင်းဒေသမှာရေနံအများဆုံးတင်ပို့တဲ့နိုင်ငံတစ်ခုဖြစ်တဲ့အီရန်အပေါ်အမေရိကန်ရဲ့တန်ခတ်ပိတ်ဆို့မှုတစ်တွေကြောင့်အင်္ဂါနေ့ကဘရန့်ရေနံစိမ်းဈေးတွေတက်သွားခဲ့ပါတယ်။အီရန်အပေါ်အမေရိကန်ရဲ့ဒုတိယအကြော်အရေးယူတန်ခတ်မှုကိုနိုဝင်ဘာ5ရက်နေ့မှာချမှတ်ဖို့စီစဉ်ထားပြီးတော့အဲ့ဒီကြရင်အီရန်ရဲ့စွမ်းအင်ရေနံကုန်သွယ်ရေးသင်္ဘောနဲ့ကုန်စည်ပို့ဆောင်ရေးလုပ်ငန်းတွေအပြင်အီရန်ပဟိုဘဏ်နဲ့နိုင်ငံခြားဖန်တားရေးလုပ်ငန်းတွေငွေကြေးအလွှဲအပြောင်းလုပ်မှုတားမြစ်ချက်တွေပါဝင်မှာဖြစ်ပါတယ်ရှင်။
အဲ့ဒါကတော့အီရန်အမေရိကန်နဲ့ EU နိုင်ငံတွေကြားဖြစ်ပေါ်နေတဲ့နိုင်ငံရေးစီးပွားရေးအခြေတည်အကြောင်းနားဆင်ခဲ့ရတာဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ဗျာ VOA အမေရိကန်တာမြန်မာပိုင်းက2018ခုဩဂုတ်လ10ရက်ပုဒ်ခုနေ့မနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။ဒီစီစဉ်ကိုလက်ရှိထုတ်လွှင့်ပေးနေတဲ့ဒီလိုင်းဒိုမီတာ3040 48အပြင်လိုင်းလက်မီတာ190 kHz 1505ကလည်းတွတ်ချက်ပြီးတော့ထုတ်လွှင့်ပေးနေတယ်လို့ VOA Facebook စာမျက်နှာကလည်းအချိန်နဲ့တပြေးညီဖန်ယူနိုင်နေပါတယ်။အခုဒုတိယပိုင်းတင်ဆက်တဲ့အခါမှာကြားမယ်ထင်ပါတော့
ကျွန်တော်မြင်တဲ့ရှစ်လေးလုံးနှုတ်ရှာမှုကြီးဟာနိုင်ငံရေးမျိုးဆက်တစ်ခုကိုကြကြနာနာမွေးထုတ်ပေးလိုက်ပြီးတာဖြစ်တဲ့အတွက်ကျွန်တော်အမှန်တမ်းဟိုဝမ်းမြောက်စရာကောင်းတယ်လို့ကျွန်တော်မြင်တယ
်။အဲ့ဒါကတော့မကြာခင်ကြားမယ်အင်္ဂါညဒိုင်လီလိုင်းစီစဉ်တဲမှာရှစ်လေးလုံးအကြောင်းတင်ဆက်ထားတာဖြစ်ပါတယ်အခုလောလောဆယ်တော့နိုင်ငံတကာသတင်းမီဒီယာတွေကမြန်မာနိုင်ငံဆိုင်ရာဖော်ပြချက်တွေကိုကျွန်တော်နဲ့ဥကျော်စံသားပူရဲတင်ဆက်ပါမယ်ရှစ်လေးလုံးလူထုအောင်ကြွမှု230အကြားဆိုတဲ့ခေါင်းစဉ်နဲ့ငယ်ချင်းပေါင်းကစ်ကျန်းရဲ့ဆောင်းပါးကိုဩဂုတ်လ9ရက်နေ့ထုတ်ဒဟိန်ဒူသတင်းစာမှာဖော်ပြထားပါတယ်ရန်ကုန်တက္ကသိုလ်မှာဩဂုတ်လ6ရက်နေ့ကနေပြီးတော့10ရက်နေ့အထိရှစ်လေးလုံးနှစ်ပတ်လည်ကော်မတီကကျင်းပတဲ့အခမ်းအနားတွေမှာနိုင်ငံရေးဆွေးနွေးမှုတွေလည်းပါဝင်ပါတယ်ဒီမိုကရေစီရေး230ခီးတိုင်းနာဒန်းတို့ညီမရေးနဲ့ဖက်ဒရယ်ပြည်တော်စုမြမနိုင်ငံရေးနဲ့ဆက်အနာရှင်စတဲ့ခေါင်းစဉ်တွေနဲ့ဆွေးနွေးနေကြပြီးတော့ဆွေးနွေးပွဲရလဒ်တွေကိုအစိုးရစီကိုတင်ပြသွားဖို့ရှိပါတယ်တကယ်တော့အစိုးရတွေမကစစ်ကောင်းဆောင်တွေစီကိုပါတင်ပြတင်ပါတယ်1988ခုနှစ်တုန်းကနိုင်ငံတော်ကဖြစ်ပွားခဲ့တဲ့လူလူအောင်ကြွဆန္ဒပြမှုတွေဟာစစ်တပ်ရဲ့အကြမ်းဖက်ချိန်မုံမှုတွေကိုခံခဲ့ကြရပါတယ်ဒီခြေအနေတွေကပဲ NLD ပါတီနဲ့တော်ဆန်းစုကြည်ကိုနိုင်ငံရေးလောကထဲရောက်လာဖို့ဖန်တီးပေးခဲ့ပြီးဒီမိုကရေစီလိုရှာမှုကိုလည်းဆက်ပြီးတော့ဖြစ်ထွန်းစေခဲ့ပါတယ်။ရှစ်လေးလုံးနောက်ပိုင်း230အတွင်းမြန်မာနိုင်ငံမှာခေါင်းဆောင်မှုတွေပြောင်းလဲခဲ့ပါတယ်။စစ်အာဏာရှင်ကနေစစ်တပ်နောက်ခံပြုအရက်ဖက်အတွင်းပြောင်းအစိုးရအခုစစ်ဖက်အရက်ဖက်အာဏာရောထားတဲ့အရက်ဖက်ခေါင်းဆောင်မှုဆိုတာတွေပြောင်းလဲခဲ့တာပါ။ရှစ်လေးလုံးရဲ့အဓိကရည်ရွယ်ချက်နှစ်ခုကတော့တိုင်းပြည်ရဲ့အာဏာကိုစစ်ဖက်ကနေပြီးတော့အရက်ဖက်ခေါင်းဆောင်မှုစီပြောင်းလဲရေးနဲ့တပါတီအာဏာရှင်စနစ်ကနေပါတီစုံဒီမိုကရေစီစနစ်ကိုပြောင်းလဲရေးပါတိုင်းနာအုပ်စုတွေအတွက်ကတော့ကိုယ်ပိုင်ပြဋ္ဌာန်းခွင့်တွေရနိုင်မဲ့ Federal Democracy အတွက်တိုက်ခိုက်နေကြတာဖြစ်ပါတယ်။အခုရှစ်လေးလုံးကော်မတီမှာဆွေးနွေးနေကြတဲ့တိုင်းနာဒန်းတူညီမျှရေးနဲ့ Federal ဝါဒကိစ္စဟာလက်ရှိအစိုးရစစ်တပ်နဲ့တိုင်းနာလက်နက်ကိုင်တွေအကြားအဓိကဆွေးနွေးနေကြတဲ့ကိစ္စတွေပါပဲ။မြန်မာနိုင်ငံရဲ့ငြိမ်းချမ်းမှုတွေနဲ့တည်ငြိမ်တိုးတက်မှုတွေကဒန်းတူရေးနဲ့ Federal ရေးကိုဘလို့ကင်တွယ်ဆောင်ရွက်ကြမလဲဆိုတဲ့အပေါ်မှာမူတည်ပါလိမ့်မယ်။မြန်မာနိုင်ငံရဲ့ Democracy အသွင်ကူးပြောင်းမှုဟာစစ်တပ်ကအသေးချာစီစဉ်ထားတဲ့ကိစ္စပါ။နိုင်ငံရေးမှာစစ်တပ်ကလွှမ်းမိုးထားနိုင်ရေး2008အခြေခံဥပဒေနဲ့ပုံစံချထားပါတယ်။ဒါပေမဲ့ဒီမိုကရေစီရေးဆိုတာကတော့မြန်မာနိုင်ငံမှာအခိုင်အမာအမြင့်တွဲနေပါပြီ။ရှစ်လေးလုံးလှုပ်ရှားမှုခေါင်းဆောင်တွေရဲ့အခမ်းအနားကလည်းအရေးကြီးတဲ့နေရာကနေပါဝင်နေသေးပါပဲလို့ငယ်ချင်းပေါင်းကစ်ကန်ရဲ့ဆောင်းပါးကိုသတင်းတူသတင်းစာမှာဖော်ပြထားပါတယ်
။ရိုဟင်ဂျာတွေအလင်းအမြန်ပြန်မှန်ရေးအတွက်မြန်မာကိုဂျပန်ရဲ့အကြံပေးချက်၅ချက်ဆိုတဲ့ခေါင်းစဉ်နဲ့ PDnews24.com မှာရေးထားတာကိုတင်ပြလိုပါတယ်။ဂျပန်နိုင်ငံရဲ့ဝန်ကြီးတာရိုကိုနိုဟာမြန်မာအနာဘယ်နဲ့ညှိနှိုင်းထားတာတွေကိုအင်္ဂါနေ့ကဘင်္ဂလားဒေ့ရှ်ဝန်ကြီးမမူဒ်အာလီနဲ့တွေ့ဆုံပြီးပြုလုပ်တဲ့သတင်းစာစီးနင်းမှာပြောကြားခဲ့တယ်လို့ဆိုပါတယ်။ဝန်ကြီးကိုနိုဟာမြန်မာပြည်ကတဆင်ဒါကာမြို့ကိုရောက်ရှိနေတာဖြစ်ပါတယ်။ဂျပန်နိုင်ငံရဲ့ဝန်ကြီးအနေနဲ့နိုင်ငံတစ်ခုကြီးကိုတစ်နှစ်အတွင်းနှစ်ကြိမ်သွားလို့မရှိပါဘူး။ဒါပေမဲ့ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံကို6လအတွင်းမှာနှစ်ကြိမ်ကြီးသွားရတာဟာထူးခြားတယ်လို့လည်းဆိုပါတယ်။တဟာမြန်မာအစိုးရကလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့တာကုလသမဂ္ဂနဲ့ MOU ထိုးတာစတဲ့အပြုသဘောတိုးတက်မှုတွေကြောင့်လို့လဲဆိုထားပါဗျ။ဂျပန်ရဲ့အကြံပြုချက်၅ချက်ထဲမှာနံပါတ်၁ခိုင်ခိုင်လုံလုံပွင့်လင်းမြင်သာမှုစစ်ဆေးစုံစမ်းစစ်ဆေးရေးအမြန်ဆုံးလုပ်ထိုင်ဖို့စုံစမ်းရေးကော်မရှင်နဲ့အပြည့်အဝပူးပေါင်းဆောင်ရွက်ရေးနံပါတ်၂နေရာပြောင်းရွှေ့သွားရတဲ့လူတွေပြန်လာနိုင်တဲ့အခြေအနေဝန်းကျင်ရှိလာအောင် UNHCR UNDP တို့နဲ့ MOU ထိုးထားတဲ့အတိုင်းအပြည့်အဝပူးပေါင်းဆောင်ရွက်ရေးနံပါတ်3ဘင်္ဂလားဒေ့ရှ်မှာရှိနေတဲ့ရိုဟင်ဂျာတွေယုံကြည်စိတ်ချမှုစီစဉ်ဖို့အတွက်ရခိုင်ပြည်နယ်အလဘိုင်းကပြည်တွင်းနေရာရွှေ့ခံရတဲ့ IDP စခန်းတွေကိုအများဆုံးပိတ်ပစ်ဖို့စတာတွေပါဝင်ပါတယ်တဲ့နံပါတ်4အနေနဲ့ကတော့ပြန်လာဖို့အတွက်ကောင်းမွန်တဲ့နေရာထိုင်နေရရှိနေပြီဆိုတာပြသတဲ့အနေနဲ့အင်ယာအပါဝင်ပဝန်းရင်ကောင်းပြုလုပ်တာကိုအစိမ့်နှင်းဖို့နဲ့နောက်ဆုံးနံပါတ်5ကတော့ဆက်သွယ်မှုတူးမြင်တဲ့အနေနဲ့ဘင်္ဂလားဒေ့ရှ်စခန်းတွေထဲကလူတွေနဲ့မြန်မာအစိုးရအာဏာပိုင်တွေကပုံမှန်ထိတွေ့ပြီးစီးနင်းပြောပြတော်ဖို့ဖြစ်တယ်လို့ဆိုထားပါတယ်။ ရိုဟင်ဂျာတွေမြန်မာပြည်သွားပြီးအခြေချနေထိုင်နိုင်ရေးကိစ္စအကောင့်ထဲပေါ်ရမှာလွတ်တဲ့အကူအညီကိုဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံလက်မှတ်ရေးထိုးထားတဲ့သဘောတူညီချက်ကိုအခြေခံပြီးတော့ဂျပန်ကအကူအညီမှာဖြစ်တယ်လို့လည်းပြောကြောင်းကြေညာထားပါတယ်ခင်ဗျာ
အခုတော့မနက်ခင်းတိုင်းတင်ဆက်ပေးနေတဲ့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်လက်ရောက်ပါပြီအမေရိကန်အီဒီယန်အသုံးနှုန်းတွေကိုဒေါ်လာတန်ကပုံမှန်စီစဉ်တင်ဆက်ပေးနေပါတယ
်ဒီကိမ့်နဲ့တင်ပြမယ် EGM အသုံးကတော့
hard of hearing
ဖြစ်ပါလေစာလုံးပေါင်းက H A R D hard ကခက်တာ O F offH E A R I N G hearing ကနားကြားရတာဆိုတော့စကိုက်ထုံးရဲ့တိုက်ရိုက်အဓိပ္ပာယ်ကတော့နားကြားရတာခက်တာပေါ့ဒီသုံးရဲ့ idiom အဓိပ္ပာယ်ကတော့ရှင်းပါလေနားကောင်းကောင်းမကြားရတာနားနည်းနည်းလေးနေတာကိုရည်ညွှန်းပြောတာဖြစ်ပါလေဒီသုံးရဲ့ပတ်သက်လို့ George Grove ပြတဲ့ဥပမာကိုနားစင်ကြည့်ကြရအောင
် My grandmother is hard of hearing soI have to shout to make her understand what I want to say.
ကျွန်တော်ဖွားကသိနားမကြဘူးနားနည်းနည်းလေးနေတယ်။ဒါကြောင့်ကျွန်တော်ပြောချင်တာကိုသူနားလည်ရအောင်អော်ပြီးတော့ပြောရတယ်လीလို့ထိပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားစင်ကြည့်ကြရအောင်
။ My grandmother is hard of hearing, so I have to shout to make her understand what I want to say.
နားကောင်းကောင်းမကြားရတာနာနည်းနည်းလေးနေတာကို idiom အသုံးရဘယ်လိုပြောမလဲ
hard of hearing
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိစ္စမင်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
် American idiom အသုံးနှုန်းတွေကိုဒေါ်လာတန်းစီစဉ်တင်ဆက်ခဲ့တာပါအခုတော့မနေ့ကညပိုင်းတုန်းကထုတ်လွှင့်ခဲ့တဲ့အင်္ဂါညတဲ့လေလိုင်းအလှရောက်ပါပြီရှစ်လေးလုံးနှစ်ပတ်လည်အထူးစီစဉ်ဖြစ်ကိုဇော်ဝင်းလိုင်ကတင်ပြပါလိမ့်မယ်
မင်္ဂလာပါခင်ဗျာ။ဒီရေတရက်လေးလိုင်းအစီအစဉ်ကကြိုဆိုပါတယ်။ရှစ်လေးလုံးဒီမိုကရေစီအရေးတော်ဘုံကြီးဟာအခုဆိုရင်နှစ်30ပြည့်ပါပြီ။နေစာဒေသတွေကတဆင့်ပြည်ပနိုင်ငံတွေကိုရောက်သွားကြတဲ့ဒီမိုကရေစီအားစုတွေနဲ့ပြည်တွင်းမှာရှိနေကြတဲ့အားစုတွေဟာခဏချင်းထိတကွဲတပြားစီဖြစ်နေကြသေးပါ။ဒီနေရာမှာအခုဒီနေ့ပါဝင်ဆွေးနွေးကြမဲ့သူတွေကတော့ဒီရှစ်လေးလုံးရဲ့အခြေခံသဘောတရားတွေကိုသိရှိထားပြီးဖြစ်ပေမဲ့လည်းဒီမသိသေးတဲ့သောရရှင်တို့သိရှိနိုင်အောင်ကျွန်တော်အခြေခံအကြောင်းလေးတွေနည်းနည်းပြန်ပြောချင်ပါတယ်။68ဒီမိုကရေစီရေတော်ပုံကာလာတုန်းကတော့အလုံးတူတူပဲတပါတီအာဏာရှင်စနစ်ကိုဖျောက်ချဖို့ကြိုးစားခဲ့ကြတယ်။အဲ့ဒီနောက်အာဏာသိမ်းစစ်အစိုးရကိုဆက်ပြီးဖျောက်ချနိုင်ဖို့ကြိုးစားရင်းပြည်တွင်းမှာဆက်လုပ်သူကလုပ်လက်နက်ကန်တိုက်ပွဲဝင်မယ်ဆိုပြီးဆုံးဖြတ်ပြီးတော့နေဇတ်ဒေသတွေကိုတောခွေတဲ့သူကခိုးခဲ့ကြတာပါ။အခုတော့ကာလာရွေရှားသွားပြီးနေဇတ်မှာတောခွေတဲ့သူတွေဟာတတိယနိုင်ငံတွေရောက်နှီးမျိုးစုံနဲ့ဘဝရည်ဒီအတွက်ရုန်းကန်ကြရင်ဒီမိုကရေစီတိုက်ပွဲကိုဆက်ဆင်နေခဲ့ကြတာပါ။အနာရှင်လက်အောက်မှာပြပြဝုတ်နေတဲ့ကာလာတုန်းကတော့ပြပကလူတွေကပဲလှုပ်ရှားနိုင်ခဲ့ပြီးအထက်မှာမြေအောက်လှုပ်ရှားမှုအဖြစ်ယက်တီနေသူတွေနဲ့စီးလုံးညီညွတ်စွာယက်တီခဲ့ကြရတာကအခုတော့ပြည်တွင်းမှာနိုင်ငံရေးလှုပ်ရှားခွင့်တွေရကြပြီးတဲ့နောက်မှာပြည်တွင်းအုပ်စုပြပအုပ်စုတွေဆိုပြီးတော့အမျိုးမျိုးကွဲလာတာကိုတွေ့ရပါတယ်။ဒါကြောင့်ဒီပြည်တွင်းပြပအုပ်စုတွေစုပေါင်းပြီးတော့ကျွမ်းကျင်ရာခန္ဓာတွေမှာတိုင်းပြည်အတွက်အရင်လိုပဲစီးစီးလုံးလုံးနဲ့အလုပ်လုပ်ကြရင်ခရီးဖြစ်နေတဲ့မြန်မာဒီမိုကရေစီပြင်ပြောင်းလဲရေးပိုပြီးခရီးတွင်လာမလားဆိုတာကိုကျွန်တော်အဓိကဆွေးနွေးနေတာဖြစ်ပါတယ်။အခုလေလိုင်းပေါ်မှာဆွေးနွေးဖို့ရောက်နေကြတဲ့သူတွေရှိပါပြီ88မျိုးဆက်ကျောင်းသားကောင်းဆောင်ဟောင်းတယောက်ဖြစ်တဲ့ဦးကိုကိုကြီးဆက်ရှိပါတယ်ဒေါက်တာတင့်ဆွေကျွန်တော်တို့ NLD လွတ်တော်အမဟောင်းလည်းဖြစ်လက်ရှိအမေရိကန်နိုင်ငံမှာအခြေဆိုင်ပြီးတော့နိုင်ငံရေးလေလာသုံးသပ်သူဖြစ်ရည်နေတဲ့ဒေါက်တာတင့်ဆွေရှိပါတယ်နောက်ပြပ88ရေတော်ပေါ်မှာပါဝင်ခဲ့ပြီးတော့အခုအဝေးရောက်တက်ကြလို့ရှားသူဖြစ်ရည်နေတဲ့ဒေါက်တာနိုင်အောင်လည်းရှိပါတယ်နောက်တခြားဆွေးနွေးကြမဲ့သူတွေလည်းကျွန်တော်တို့လေလိုင်းပေါ်မှာရှိနေပါပြီဆိုတော့ကျွန်တော်ပထမဆုံးဦးကိုကိုကြီးကိုလေလိုင်းပေါ်ဖိတ်ခေါ်ကြပါတယ်ခင်ဗျာ
ဟုတ်ကဲ့ကြားပါရနော်
ဟုတ်ကဲ့ဦးကိုကြီးအခုကျွန်တော်စောစောကအစအခြေချင်းပြောခဲ့သလိုပါပဲမပြည့်တော့ကံရရှိကျွန်တော်တို့ပြည်တွင်းမှာနိုင်ငံရေးလှုပ်ရှားမှုတွေလွတ်လွတ်လပ်လပ်အတိုင်းအတာတစ်ခုထိရလာပြီဆိုပေမဲ့လည်းပြည်ပမှာရှိနေတဲ့အင်အားစုတွေကလည်းမနည်းဘူးကျွန်တော်တို့ကြံနေသေးတာတွေ့ရပါတယ်ဒါပေမဲ့ဒီအင်အားစုတွေပြန်လဲပေါင်းစည်းပြည်ပမှာရှိနေတဲ့လူတွေပြည်တွင်းပြန်ဝင်ပြီးတော့လှုပ်ရှားနိုင်ရေးဆိုတာဟာလမ်းကြောင်းဟာထင်သလောက်ပွင့်မနေသေးတာကိုတွေ့ရတော့ဒါပေါင်းစည်းအတွက်တိုက်ပြီးအတွက်ရှေ့ရှုပြီးလောက်ကြမယ်ဆိုရင်ပေါင်းစည်းအတွက်ဘာတွေများအကန့်အသတ်တွေရှိနေတယ်လို့ဥက္ကုကိုကြီးမြင်မိပါလေ
။ဟိုပထမဆုံးကတော့ကျွန်တော်လူပုဂ္ဂိုလ်တွေပေါ့လေကာယကံမြောက်ပေါင်းစည်းနိုင်ဖို့ကတချို့အခက်အခဲတွေကတော့ဗီဇာပြဿနာပေါ့။ဒီပါရောက်နေတဲ့ကျွန်တော်တို့ရဲဘော်တွေဂျီရင်းကိုပြန်ဝင်ဖို့ကိစ္စမှာတချို့ဒီဗီဇာဖိတ်ခံထားရတယ်အကန့်အသတ်ခံထားရလို့ 变温柔没有了，也不是新的啵。那就叫做呢，过夜把米打进去呢，过夜一点一天呢，注意交毛路呗。地方嘛，人家打进来看有差别咯。比如人家一股家一个庙，为么老奶奶来对怎样开开心的啵？那啊，干啥的苦干咯？人家一家底下有啥办生意啊？过路也不会跑的，所以阿让你有这种业务也阿平阿多，那办事的都跟到密码的。他说：“人家也要过来，目前到，那那长期做义工过，那么看内部说的，阿去年就有啥低价起的路，你比如嘛，假如来那长期做义工过，那再说那边再看比到，那人家也把地对干的，先做点表内部主干的下来，去年的来起的。”他说：“我那个在卢沟谷，大家跟人家武功上一步，啊，看很大的起的路。明年爷爷也一定接过路，他不然过路上牛的嘞，那细的嘞，路就拿到一路面嘛。”
基本规则北京看嘞，给啥路就拿北马嘞，那顺利起码嘞。啊，库罗拉这路就拿到了正式有来马配合起码嘞，到了是这明年他不然我嘞，就拿到一件加起码嘞，真有人交皮包。到了正式啊，我们家的跟阿伯、你妈那个多来比着，他爸妈中间不能你帮伢子对吗？爸妈中间。边多边边要困一下，比如，库没家跟没家跟嘛，边来就说，啊，第二天你来报，比如对面，比爸妈也对你来的，就是开开的，哦，三大流来，第四年来都都批到三年流来进行表报。
老哥们，啊，今朝面那个的，你总是比嘛，对面，开心看看也看见边边报喏，今朝随便是也没搞么路，今朝面嘛嘞。怎么路路一边这边的在八幺楼下住的户，哎，那里还在偏户，这个我跟政府的领导们听过，他们从哪来的喽？家家的老家喽，我一般出产的庄稼啦，啊，那别人也到我们住路的喽，哪来的？为什么搞错？怎么为什么都那么多年嘛？我哎呀，你呀，你叫我查的，现在都啊，你们都讲我的事。
OK， 今朝路边的嘛，多拉比罗，楼下来看嘛嘞，第下标的路呗，安内的破一段嘛，安内的把的一段嘛，哦，第底下，楼下你家嘞都的抽烟烟嘛，我路没有吸的是吧？今朝第八单么，哦，这第八个拉皮家第比罗楼你家嘞，路不过多少米米啊的，其实是没有在多少米米啊噶罗，阿里烟没有么吸过，阿路哦，这边你大包他嘞都是来吸的是吧？我嘞今朝对呀吧。所以说，今朝头天南阳我来，李来茂配合去嘛，看咩？头天南阳哈，所以呢，西里龙一路帮嘛，出来问问八文哥嘞，那我呢在地大嘛嘞，来那干带不？卡拉卡萨，今朝到小亚地比罗楼下那个嘞，比如呢边要铺皮皮，库皮爸妈边比罗亚地呢，所以说，太太边给啥哩嘞？头哩地米烤米西那边，所以说，头天南阳也面来嘞，今朝已经加比亚少。
今朝我呢，因为不管人家比较慢，他们不如我皮皮，先铺米那趟皮巴路，没大家看见嘛嘞。那别人给啥子没思路选？就那天的嘛，这个别么子，人家是东西忘的。我们讲那个学生学不能报，讲那个学生学的刚那个叫奥数，哎，那里呢，前两天把的人家是那些，那不要的，一百六六块的些。那讲那个那他们说呢，购买那个别么文莱出来不咯？那不是弄那些的。讲那个多的，他这个我刚问人家的，这个哪家的？那以前的嘛，没时间的，没回家的，别人回来家的。前面那些，咱们这边那边嘛，我六个啥的标来看，再说我们家没家六块平的也看不起的。那水泥的看嘛的，我周大姐看家的给咱表演，然后再比较我弟弟也我们喜欢。那他表现给啥的，去那个路嘛 ，ABS 都路旁这都收入起来，那不是来水泥家来些，咱们哎六点我水泥五点也过来过，那六点我跑过，像那天那天那个把那说把他们都吃个，当年那收入没过。喏，大家就讲人家的讲话，你来来看见了，你 A 三部分呢，今年楼下我们家的嘛，哎呀，没人洗的，完了之后，边上路一个欧水多阿姆拉出来有三秒，另外我们地上公园多阿姆拉出来有三秒，哎，都没有所有目标，西高新的那公园西面都叫那叫啥么子？那么，讲到这些边上家那些，我说啊，地主家今晚那些墙那是弄，都是那没有养啥家的，都是养啥家的，所以，哎，都没有面看那牛的，但牛的叫那边家那些。他的当年的收益目标，交了那年收益目的地没有开悟，那只能只能明白了。 ကျွန်တော်ဗာဒီပါဆယ်ဆယ်ချက်မှာပြရလို့ဟာတခါကြီးကတော့ဗာအပင်ကနေပြီးအတိကျကြတာထိုင်ဆောင်နေရလားပေါ့ဟောဒါနဲ့အလုပ်ကိုဖြစ်နေပြီးမြောင်ဆုံးနေပြီးနေလုံးမှာလားပေါ့ဆိုတော့အဲ့လိုဟာမျိုးတွေမှာကျွန်တော်ကခုနပြောတဲ့ဥစ္စာမျိုးတွေပေါ့နော်အကိုကဆိုကျွန်တော်တို့ဟာဟိုဗာရဲမှာရင်းကြမှာဖွဲ့စည်းဖို့ပြင်ဆင်ဆိုပြီးတည်ဆုံးချက်ပါညာပါညာဝင်နေဝင်လာတို့တယ်ဟောပြီးတဲ့
ကျွန်တော်အရေးကြီးဆုံးပြောချင်တာကဘာလဲဆိုတော့ဒါဟိုကျွန်တော်အရေးဆုံးပြောတာပါဒါခါလေးကျတော့ဟိုကျွန်တော်ကဘာလဲဆိုတော့ကျန်လူကြောင်းနေသလားမာလူကြောင်းနေသလားကောင်းဆောင်ကြောင်းနေသလားဆိုတဲ့ကိစ္စမျိုးကြီးကျွန်တော်စိတ်ထဲမှာဟိုတိုးတော့တိုးတော့ဖြစ်တယ်ဆိုတော့ကျွန်တော်ပြန်လာရဲ့ဆိုတော့တယောက်ချင်းနဲ့ကြောက်ဖွဲ့စည်းနေတယ်ကြောက်ပြောကျွန်တော်တို့အတွေ့အကြုံတွေစိတ်ကူးစိတ်ဓာတ်တ
ဘလို့ပြပြကျွန်တော်စိတ်မချပါဘူးငယ်ဆုံးကလေးလုပ်ပြီးပြီးအဲကိုလိုင်းရာကိုကိုလုံးငယ်ကလာလုပ်မယ်ဆိုရင်စိတ်မျိုးပါ
ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်ဆိုတော့ကျွန်တော်ဒီညမှာကျွန်တော်တခုဝင်ပြီးပြောချင်တာကလည်းအဲ့လိုပါပဲဟိုပြည်တွင်းရင်ပြပါလို့ကျွန်တော်လည်းသဘောထားပြီးပြောတာမဟုတ်အခုချိန်ဟာကျွန်တော်တို့ဒီတယောက်နဲ့တယောက်အားနာရမယ့်အချိန်လည်းမဟုတ်တော့ဘူးနှစ်30ကာလကိုဖြတ်တန်းခဲ့ကြပြီအသက်ရွယ်အားဖြင့်အတွေ့အကြုံအားဖြင့်လည်းဒါတချို့ဆိုခေါင်းဆောင်မှုအခမ်းအနားမှာနေရာဝင်ယူနေတဲ့သူတွေရှိလာပြီလက်ရှိအနာဂတ်ပါတီထဲမှာလည်းဝန်ကြီးချုပ်တို့ဝန်ကြီးတို့အဆင့်ဟိုလွတ်တော်အမတ်တို့စတဲ့ခေါင်းဆောင်ပိုင်းကဏ္ဍမှာနေရာယူလာတဲ့အဆင့်ရောက်လာကြပြီအဲ့တော့ကျွန်တော်တို့တယောက်နဲ့တယောက်ဒီနေရာမှာအားနာနေဖို့အချိန်မတန်တော့ဘူးပြောစရာရှိတာပုံဝင်လင်းလင်းပြောတင်တယ်လို့ယူဆပါတယ်ဟိုဒီဆွေးနွေးပွဲပြီးရင်လည်းနောက်ပိုင်းမှာဆက်ပြီးဆွေးနွေးပြောဆိုနေကြမယ်လို့လည်းကျွန်တော်သိပါတယ်အော်တယောက်နဲ့တယောက်ပေါ့ပုံပုတ်ချင်းရင်းနှီးမလို့ပဲဖြစ်ဖြစ်အဖွဲစည်းရပဲဖြစ်ဖြစ်ပေါ့နော်လေလိုက်မောင်ကိုဆက်ပြီးတော့ဆွေးနွေးမယ်ကိုလမောင်ကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာကိုလမောင
်ဟုတ်ကဲ့ကျွန်တော်တို့ပြောခဲ့ပေးတဲ့ကိုစောင်းလေးကနဲ့ဒီလိုရအထူးပဲကျေးဇူးတင်ပါတယ်ဗျာကျွန်တော်တို့နှစ်30ပြည့်ခဲ့ပါပြီအဲပြည်ရင်းပြည်ပမှာပေါင်းစည်းပြီးလုပ်တဲ့လူတွေလည်းရှိပါတယ်ကျွန်တော်တို့ဆိုမရက်ဖန်ဖွဲ့မဲ့ဒီမိုကရေစီကြောက်တိုင်ဆိုတာကျွန်တော်ပကိုးမှာဖွဲ့မဲ့ဥစ္စာကိုလည်းကျွန်တော်ပြည်သူပြည်ပပေါင်းပြီးတော့လုပ်ကြပါတယ်ကျွန်တော်သတော့ပြောရတဲ့ကျွန်တော်တို့ရဲဘော်ကြီး၃ယောက်ပြောသွားတာကိုပဲကျွန်တော်ဟိုပြန်ပြောချင်ပါတယ်။ဘာလို့ပထမတော့ခြားကိစ္စပြောလို့ပါ။အဲ့တော့ဒေါ်အောင်ဆန်းစုကြည်နဲ့ပဲပတ်သက်ပြီးကျွန်တော်တိုင်တယ်ပြီးပြောပါမယ်။ဒေါ်အောင်ဆန်းစုကြည်ပထမဆုံးနေအခြေချုပ်ကလွတ်ခဲ့တဲ့၁၂ရက်၇လ၉၅နေ့မှာကျွန်တော်ဒေါ်အောင်ဆန်းစုကြည်တခုမိခဲ့ပါတယ်။အဲ့ဒါအများလည်းမသိပါဘူး။တိတိနဲ့သင်လို့ပြောပါတယ်။ဒေါ်အန်ဒီ APSDS ကိုဘယ်လိုသဘောထားလဲလို့မေးတဲ့အခါမှာဒေါ်အောင်ဆန်းစုကြည်ကဒီမိုကရေစီရဖို့အတွက်ဤပေါင်းစုံနဲ့လုပ်ရမယ်အန်ဒီကိုတော့ကြော့တယ်ထင်ရင်ထင်အန်ဒီကတော့တွေးဆဆွေးနွေးရပဲတဲ့အဖြေကရှင်းပါလေဗျာဒီမိုကရေစီရဖို့ဤပေါင်းစုံနဲ့လုပ်ရမှာပါကျေးဇူးတင်ပါတယ
်ကျေးဇူးတင်ပါတယ်ကိုလာမောင်ဝင်ဆွေးနွေးပေးတာဥကိုကိုကြီးရောအခုသတော်ဟိုဒေါက်တာစီပြောသွားတာဒေါက်တာနိုင်အောင်ပြောသွားတဲ့အချက်တွေရှိပါတယ်ပြပကိုရောက်နေတဲ့အဖွဲ့အစည်းတွေအပေါ်ထောင်ကျတဲ့လူတွေအပေါ်အန်ဒီထဲကလူတချို့ရဲ့သဘောထားထားပုံအမှတ်ပေးပုံညာမတူဘူးလို့ပြောပါတယ်အခုကိုကြီးကိုရံလည်းနိုင်ငံရေးကိစ္စနဲ့ထောင်အများကြီးကြားခဲ့တယ်ပိစက်ခဲ့ရတယ်အများကြီးရှိတယ်ဆိုတော့အဲ့ဒီလိုမျိုးအတမျိုးအခုကိုကြီးကိုရံကြားမိသလားအခုကိုကြီးကတော့ပြည်တွင်းပြည်ပဆိုတဲ့အယူဆတွေပေါ်မှာစောစောပြောသွားတဲ့အပိုင်းနှစ်ပိုင်းကွဲနေတာအပြင်ဘာတွေများမြင်မိတာရှိသေးတယ်လဲကျွန်တော်တို့မတူညီတဲ့ဟာတွေရှေ့ဆက်လုပ်လို့ရမယ့်ကဏ္ဍတွေမှာ
အဲကျွန်တော်ကတော့ဒီပြည်တွင်းပြည်ပဆိုတဲ့အဲဒီတတ်မှတ်ချက်တွေအတွက်ကိုကျွန်တော်တို့ကဒီအခင်းကျင်းတစ်ခုလုံးကိုခြုံငုံပြီးတော့ကြည့်ဘယ်လိုချက်သွားကြမလဲဆိုတော့ဒီဒီကောင်မြောက်စဉ်းစားတာမျိုးတွေကျွန်တော်ကတော့ဖြစ်စီချင်းတယ်။ဘာလို့လဲဆိုတော့ဟိုနားလည်မှုလွဲနိုင်တဲ့ဒီကြည့်ရင်းဒီပါအတွင်းရဲ့အပြင်ဆိုတာမျိုးပြောလိုက်ရင်ဟိုတကူလုံးကိုမချုံကုန်ပြီးတော့ပဲနဲ့ကွဲနေတယ်ဆိုတဲ့သဘောမျိုးသိပဲပေါက်သွားမှာကျွန်တော်ကတော့စိုးတယ်။အဲ့တော့တကယ်ကကျွန်တော်တို့ဟိုနိုင်ငံရေးအကြောင်းလဲကိုကျွန်တော်တို့သတိထားမိဖို့လိုတယ်။နောက်ပိုင်းမှာတော့ဖြစ်နိုင်ရင်ကျွန်တော်တို့ကဟလာအခုကအွန်လိုင်းရည်ရှိနေတဲ့အခါကျတော့ Skype တို့ဟလာ Viber တို့အစရှိတဲ့ချင်းmessenger တို့ကနေပြီးတော့လည်းဖြစ်ဖြစ်ကျွန်တော်တို့ကအဲ့လိုမျိုးတိကျဆွေးနွေးမှုတွေရှိရင်တော့ဘယ်နေရာကနေဘယ်သူကဘာလုပ်ကြမယ်ဆိုတာလေးပေါ့အဲ့ဒီရေဘူးရသဘောထားလေးတော့ပေါ်လာမယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့အားလုံးဟန်ချင်းညီညီတိုင်ပင်ပြီးလှုပ်ကြရင်ကောင်းမယ်ပေါ့နော်ဟုတ်ကဲ့ကျေးဇူးတင်ပါတယ
်
ကျွန်တော်ဒေါက်တာပြင့်စွေကိုပြန်ပြီးတော့ဖိတ်ခေါ်ချင်ပါတယ်ဆိုတော့ကျွန်တော်ပြောခဲ့သလိုပဲဒီဒေါက်တာနိုင်အောင်လည်းပြောသွားပြီးပါပြီအာမနာတန်းသူမြင်တဲ့သူ့ရဲ့အမြင်တွေကိုဆိုတော့အခုချိန်ကတောင်းနေတောင်းအာနာမယ့်အချိန်လည်းမဟုတ်တော့ဘူးအားလုံးက88မှာမွေးဖွားလိုက်တဲ့နိုင်ငံရေးလောကတွေကိုရောက်လာကြတဲ့သူတွေအားလုံးတပြေးညီနီးပါးဖြစ်နေတော့အားလုံးကလည်းအသက်ရွယ်အားဖြင့်မတိမ်မရင်းနေရှိနေကြပြီးအတွေ့အကြုံတွေကလည်းမတိမ်မရင်းနေရှိနေကြတာပဲဆိုတော့ဆရာအမြင်ကရော80ဘယ်လိုခီးသွားကြမလဲကျွန်တော်တို့ခတ်တူတူလေးပြောပြပါ
ပြပရောက်တွေကိုပြီးခဲ့တဲ့သမတာဦးသိန်းစိန်ကလည်းဖိတ်ခေါ်ပါတယ်။အခုလည်းပဲဒေါ်အောင်ဆန်းစုကြည်ဌာနရကားသားမှလည်းဖိတ်ခေါ်ပါတယ်။ဦးသိန်းစိန်တက်တချင်းပြပနေပြုံးနေလူတစုကတော့သွားတာတွေ့ပြီးတော့ဒီ NLD ဆွေးလက်ထက်မှာကျွန်တော်သိသလောက်ကတော့ပြောင်းဝင်တာအတိတ်ချက်ပြီးတော့ဝင်တာကျွန်တော်တော့မတွေ့သေးဘူးခင်ဗျ။သို့သော်လည်းပဲကျွန်တော်မြင်လာတဲ့ရှင်းလင်းလို့နှုတ်ရှာမှုကြီးဟာနိုင်ငံရေးမျိုးဆက်တစ်ခုကိုကြာကြာနာနာမွေးထုတ်ပေးလိုက်ပြီးတာဖြစ်တဲ့အတွက်ကျွန်တော်အမှန်တမ်းဟိုဝမ်းမြောက်စရာကောင်းတယ်လို့ကျွန်တော်မြင်တယ်။အဲ့ဒီထဲမှာပြပမှာရောက်တဲ့ပုံကိုယ်ဒီမှာအတွေ့အကြုံပေါင်းများများစွာရှိတော့သူဟာကိုအသုံးချလို့ရှိရင်တော့ဟောတိုင်းပြည်ထူထောင်ရေးပေါ့နော်ပါတီကိုဟိုအဖွဲ့အစည်းကိုကျွန်တော်မပြောပါဘူး။တိုင်းပြည်ထူထောင်ရေးတိုင်းပြည်ဟလာပို့ကောင်းလို့ရေးမှာအများကြီးထောက်ကူလုပ်နိုင်နေရှိနိုင်နေလို့ယူဆပါတယ်။အဲ့တော့ဘာကွာဟနေတယ်လေဆိုတာပြောရတာလည်းနည်းနည်းရှုပ်တော့ပေါ့နော်။အဲကွာဟချက်ရှိနေတယ်။ဒါကိုအသုံးချနိုင်တဲ့ခွန်လန်းတွေကိုဟိုဖော်ဆောင်သင့်တယ်လို့ကျွန်တော်ယူဆပါတယ်ခင
်ဗျ။ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဒေါက်တာနိုင်အောင်ကကျွန်တော်တို့စောစောအုပ်ကူကြီးပြောထားတဲ့အကြံပေးချက်ကလည်းတော်တော်လေးဟိုပေါ့တင့်တော်တဲ့အကြံပေးချက်ဖြစ်ပါတယ်ဆက်ပြီးတော့ဒီအင်အားစုတွေရှေ့ဆက်ဘလို့နိုင်ငံရေးအရာဘလို့ရှေ့တိုးနေအောင်အရွေးကိုဘလို့ရွေးကြမလဲဆိုတော့တိုင်ပင်ကြရင်ကောင်းမယ်ပေါ့နော်ဆိုတာမျိုးအကြံပြုထားရှိဒေါက်တာနိုင်အောင်ရဲ့အမြင်ကရောရှေ့ဆက်ဘလို့ပုံစံမျိုးနဲ့သွားတင်တယ်လို့မြင်ပါတယ်လဲကျွန်တော်တို့ခတ်တူတူလေးပြောပြပါအောင
်ကျွန်တော်တကူကိုအုပ်ကူကြီးပြောတဲ့ဥစ္စာကိုပြန်ပြီးတော့ဟိုတုံ့ပြန်ပြချင်တာကတော့နော်ဒီ2012ခုနှစ်ဒီဂျော်ဆန်ပေါ့ရှစ်လေးလုံးကောင်းတယ်လွတ်လာပြီးသိမှကြခင်ပါပဲအဲဦးသိန်းဆန်နေရောဟိုဒီပါရောက်သူတွေပြန်လာပါပေါ့နော်ဆိုတော့အဲ့ချိန်တွေကနေပြီးတော့ပြန်လာဖို့ကြိုးစားကြတာပေါ့ဆိုတော့ကျွန်တော်ပြောချင်တာကအခုကိစ္စမှာပြည်ပမှာထိုင်ပြီးတော့လုပ်နေဖို့ကိစ္စတဲ့ပြည်ရင်းကိုပြန်လာပြီးတော့ဝိုင်းအားဖြစ်ခြင်းလဲဆိုကိစ္စကိုကျွန်တော်ကပြောချင်တယ်နောက်ဥက္ကိုကြီးပြောတာသဘောတူတယ်ကျွန်တော်ကတစ်ခုလုံးမှာပြောကိစ္စမှာဟိုရရှိတော့ဗေဇက်ကွက်ကဒဏ်ရာနေကြကြမယ်ပေါ့ဒါဒါဆင်းရောက်ဆိုတော့အခုဖြစ်နေတဲ့ကိစ္စကဘာလို့ပြည်ပမှာရှိနေတဲ့မချိနဲ့တော့အော်နေဆိုတဲ့ဘိုင်းနဲ့ကျွန်တော်ကပြောချင်တာပြည်ရင်းကိုပြန်လာပြီးသို့မဟုတ်ချိတ်ဆက်ပြီးတော့လုပ်မယ်ဆိုတဲ့ကိစ္စကိုပို့ပြီးတော့ပြောချင်တယ်ခုနကဦးကိုကြည့်ပြောတယ်လို့ပဲအလုပ်တွေကိုသူ့ကြံ့ကြံ့သွန်ကြံ့ကြံ့သူ့ဆိုင်ရာဆိုင်ရာသူ့မြန်သူ့မြန်ကဏ္ဍနဲ့ပို့ပြီးဆွေးနွေးနိုင်တဲ့အခြေအနေတွေတားမျိုးကိုဆွေးနွေးနိုင်ဖို့ကောင်းတယ်မာမိစစရေးလို့ပုံကောင်းတယ်နောက်ပြီးတော့တန်ဖိယာတွေကမယုံကြည်မှုတွေကြော်လွှားနိုင်တဲ့ဆွေးနွေးမှုတွေကိုစပြီးလုပ်ရင်ပုံကောင်းတယ်လို့ကျွန်တော်တင်ပါတ
ယ်ဟုတ်ကဲ့အကျဉ်းစစ်တင်ပါတယ်အားလုံးပါဝင်ဆွေးနွေးကြသူတွေအားလုံးကျွန်တော်တို့25နှစ်တုန်းကငွေတွေကချခဲ့တဲ့ဆုံးဖြတ်ချက်တွေဘာဖြစ်သွားပြီလဲဆိုတော့ကျွန်တော်ဆွေးနွေးဖို့တောင်အချိန်မရလိုက်ဘူးဆိုတော့နောက်တစ်ပတ်မှကျွန်တော်တို့ထပ်ပြီးတခြားအကြောင်းအရာတွေဆွေးနွေးကြသေးတာပေါ့ဟုတ်အဲ့ဒါကတော့ရှိလေးလုံးလူတို့အောင်ကြွမှုနှစ်ပေါင်း30ပြည့်ထိမ့်မှအဖြစ်ကိုဇော်ဝင်းနိုင်ငံတည်းရဲ့လေတိုင်းကနေပြီးတော့စီစဉ်တင်ဆက်ခဲ့တာပါ View American Time မြန်မာပိုင်းကပို့ဖို့နေမနေခင်စီစဉ်တွေကိုသတင်းရှင်များနားဆင်နေကြတာဖြစ်ပါတယ
် American ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်သတင်းရှင်များခင်ဗျာ American ပြည်တော်စုရဲ့ HIV ရောဂါတိုက်ဖျက်ရေးကြိုးပမ်းမှုတစ်စိတ်တစ်ပိုင်းအဖြစ်မော်လဝီနိုင်ငံမှာလေတန်းကြောင်းတွေတိဆောက်ပေးဖို့ဒေါ်လာတန်90ထောက်ပံ့သွားမှာဖြစ်တယ်လို့အဲ့ဒီမှာလူငယ်ကျန်းမာရေးဆောင်ရှောက်တဲ့ဌာနတွေကိုပါဖွင့်လှစ်သွားနိုင်ဖို့အတွက်ငွေကြေးထောက်ပံ့ပေးဦးမှာဖြစ်ပါတယ်။အဲ့လိုလှုပ်ဆောင်ဖို့အမေရိကန်နဲ့မော်လဝီအစိုးရတို့ဟာပြီးခဲ့တဲ့ဇူလိုင်လတည်းနှစ်နိုင်ငံနားလည်မှုစာချုပ်လွှာ MOU ကိုလက်မှတ်ရေးထိုးခဲ့ကြပြီးလက်ရှိအလေတန်းကြောင်းတွေပြင်ဆင်တိုးချဲ့သွားဖို့နဲ့နောက်ထပ်အလေတန်းကြောင်းတွေကိုလည်းမော်လဝီနိုင်ငံတဟွန်းတိုးချဲ့တည်ထောင်သွားဖို့ဖြစ်ပါတယ်။MOU ထဲမှာတော့မော်လဝီအစိုးရအနေနဲ့ကျောင်းအသစ်မှာတာဝန်ထမ်းဆောင်မဲ့ဆရာနဲ့ဝန်ထမ်းတွေကိုလစာပေးရင်းနဲ့လေ့ကျင့်တင်ကြားပေးဖို့အတွက်ငွေကြေးသုံးစွဲရေးပါဝင်တယ်လို့ကျောင်းသစ်တွေကိုပြုပြင်ထိန်းသိမ်းရေးအတွက်လည်းပါဝင်ပါတယ်။အလေတန်းကျောင်းနဲ့တွဲထားတဲ့လူငယ်ကျန်းမာရေးဆောင်ရှားမှုစင်တာတွေကိုထောက်ပံ့ပေးရင်းနဲ့လူငယ်တွေ HIV ရောဂါပိုးမဝင်ရအောင်ကျောင်းတွေမှာလိင်ပညာပေးရေးသင်ခန်းစာတွေကိုပြဌာန်းတင်ကြားပေးရေးတွေလည်းပါဝင်ပါတယ်။ဒါအပြင်အလေတန်းကျောင်းလာကတွေကိုဈေးသက်သာအောင်တတ်မှတ်ပေးရလဲပါဝင်ပါတယ်။အလေတန်းကျောင်းတွေတိုးချဲ့ဆောက်လုပ်ရေးအကူအညီနဲ့ဆိုင်တဲ့ MOU စာချုပ်လာမှာလက်မှတ်ထိုးဖို့စိတ်လှုပ်ရှားမိတယ်လို့မော်လဝီနိုင်ငံပညာရေးနဲ့နည်းပညာသိပ္ပံဌာနဝန်ကြီး Bright M Sagar ကပြောပါတယ်။အခုလိုအလေတန်းကျောင်းတွေတိုးပွားလာခြင်းအဖြစ်မော်လဝီလူငယ်တွေ HIV ရောဂါဆွဲကပ်မှုရောကြလာမယ်ဆိုတာကိုယုံကြည်မိကြောင်းဝန်ကြီး M Sagar ကပြောပါတယ်။မော်လဝီပညာရေးအတွက်အမေရိကန်ရဲ့အကူအညီဟာရေရှည်ခံမဲ့လူမှုစီးပွားဘဝတိုးတက်စေဖို့အထောက်အကူဖြစ်စေလိမ့်မယ်လို့မော်လဝီနိုင်ငံသားကြီးနဲ့
နိုင်ငံတကာရေးရာဝန်ကြီးအမန်နျူအယ်ဖာဗီယာနိုကလည်းပြောပါတယ်ဒီလိုအမေရိကန်မော်လူဝီနှစ်နိုင်ငံသဘောတူညီချက်အတိုင်းဖွင့်မဲ့အလေးတန်းကြောင့်နေမှာဆယ်ကျော်သက်မိန်းကလေးတွေအရင်ထက်ပိုပြီးကြောင်းနေလာအောင်လုပ်နိုင်မယ်ဆိုရင်အသည့်ပညာကတစ်ဆင့်
HIV ဖြစ်ပွားမှုရောကြလာတာကိုလေ့လာတွေ့ရှိရပါတယ်အဓိကရည်ရွယ်ချက်ကတော့မော်လ်ဝီနိုင်ငံတစ်ဝန်းကြီးလက်ဒေသတွေမှာပါအလေးတန်းကြောင်းတွေတိုးချဲ့ဖွင့်လှစ်ရေးပဲဖြစ်ပါတယ်မော်လ်ဝီအတွက်ပညာရေးအစီအစဉ်ဟာမိန်းကလေးငယ်တွေနဲ့ပြည်သူ့ကျန်းမာရေးဘယ်လိုဆက်စပ်မှုရှိရဲဆိုတာကိုအာဖရိကတိုက်နဲ့ကမ္ဘာမှာပါစံနမူနာအပြစရာအဖြစ်အရေးပါကြောင်းဒါကြောင့်မော်လ်ဝီနိုင်င
န်ဆိုးရရဲ့သဘောထားအမည်အပေါ်ကိုတင်ပြလိုက်ပါတယ်ရှင
်။တို့ရရှိမြကုနာဆင်နေရတာကတော့အမေရိကန်ဆိုးရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VO ရဲ့အပေါ်မဟုတ်ချောင်းအတိပေးပါတယ်ခင်ဗျာ video ကို email ကနေတစ်ဆင့်ဝေဖန်အကြံပြုခြင်းနဲ့တချင်းတောင်းခြင်းနဲ့ဆိုလို့ရှိရင် video ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်အခုတော့နိုင်ငံတကာကထိတ်တန့်ရောက်နောက်ဆုံးရသတင်းတွေကိုဒေါခင်မြို့သက်ကကြေညာပေးပါလိမ့်မယ်
ရကူရဲကောင်းဆောင်ကင်ချွန်အုံးနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့နှစ်ဦးစင်ကာပူမှာဂျွန်လာရုံးကပြုလုပ်ခဲ့တဲ့ထိပ်သီးဆွေးနွေးပွဲမှာနျူကလ ियर နဲ့ဖြစ်သိမ်းရေးလုပ်ဖို့အတွက်ကတိပေးထားတဲ့အတိုင်းလှုပ်ဆောင်ဖို့ပြက်ကွက်နေတယ်လို့အမေရိကန်အမျိုးသားလုံခြုံရေးအချံပေးဂျွန်ဘောလ်တန်ကဆွဆွဲပြောဆိုလိုက်ပါတယ်အပြောထက်အလုံနဲ့တက်တည်ပြတာလိုချင်ကြောင်းရကူရဲဘက်ကနျူကလ ियर နဲ့ဖြစ်သိမ်းရေးအတွက်လက်တွေ့လုပ်ပြတာလိုချင်တယ်လို့ Fox သတင်းဌာနရဲ့မေးမြန်းခန်းမှာအချံပေးဘောလ်တန်ကပြောကြားလိုက်တာပါဘင်္ဂလားဒေ့ရှ်မှာလာရောက်ခိုလုံနေတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုနေရာရင်းပြန်ခေါ်ရေးအတွက်မြန်မာအစိုးရကိုနားချဖို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိခ်ဟာစီနာကဂျပန်အပါအဝင်နိုင်ငံတကာလူ့အဖွဲ့အစည်းတွေကိုဗုဒ္ဓဖူးနေမှာတိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံကနေတဆင့်ဘင်္ဂလားဒေ့ရှ်ကိုတောရောက်ခဲ့တဲ့ဂျပန်နိုင်ငံခြားရေးဝန်ကြီးတာရိုကွန်နိုနဲ့ဗုဒ္ဓဖူးနေညနေပိုင်းကဝန်ကြီးချုပ်ရှိခ်ဟာစီနာတွေ့ဆုံစဉ်မှာအခုလိုတိုက်တွန်းလိုက်တာလည်းဖြစ်ပါတယ်။ဒက္ကမြို့ကိုဗုဒ္ဓဖူးနေ့အစောပိုင်းမှာတောရောက်ခဲ့တဲ့နိုင်ငံခြားရေးဝန်ကြီးတာရိုဟာဘင်္ဂလားဒေ့ရှ်ဂျပန်ဆက်ဆံရေးတိုးမြှင့်မှုအပြင်ရိုဟင်ဂျာပဋိပက္ခအပါအဝင်နှစ်နိုင်ငံအကျိုးတူကိစ္စရပ်တွေကိုဆွေးနွေးဖို့အတွက်တောရောက်တာဖြစ်ပါတယ်။ရိုဟင်ဂျာ9သိန်းကို Caucasus ပြည်မှာခိုလုံခွင့်ပေးထားခဲ့တဲ့အတွက်ဘင်္ဂလားဒေ့ရှ်ဒေသခံတွေလေယာဉ်စိုက်ပျိုးရေးမှာမြေခက်ခဲနဲ့ရင်ဆိုင်နေရပြီးဘင်္ဂလားဒေ့ရှ်အစိုးရကလည်းအကူအညီပေးနေရကြောင်းလည်းဝန်ကြီးချုပ်ဟာစီနာကပြောပါတယ်။ဒါ့အပြင်ရိုဟင်ဂျာတွေနေရာရင်းပြန်ရေးအတွက်ဘင်္ဂလားဒေ့ရှ်နဲ့မြန်မာသဘောတူလက်မှတ်ရေးထိုးခဲ့ပေမဲ့ဘာမှအရေးယူဆောင်ရွက်နိုင်ခြင်းမရှိသေးပဲဆက်လက်ဆွေးနွေးနေဆဲရှိကြောင်းလည်းပြောပါတယ်။ဂျပန်နိုင်ငံခြားရေးဝန်ကြီးဟာဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးမာမုတ်အဒီနဲ့လည်းတွေ့ဆုံခဲ့ပြီးတော့မြန်မာနိုင်ငံမှာတွေ့ဆုံဆွေးနွေးခဲ့တဲ့အနေနဲ့ပတ်သက်ပြီးပြောကြားခဲ့တယ်လို့ဝန်ကြီးနှစ်ဦးတွေ့ဆုံဆွေးနွေးပွဲအပြီးသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။မြန်မာနိုင်ငံမှာတပ်ပါတီအာဏာရှင်စနစ်ဖျက်သိမ်းရေးအတွက်ကျောင်းသားတွေဥဆောင်တဲ့တနင်္ဂနွေလုံးအုံကျဆန္ဒပြခဲ့တဲ့ရှစ်လင်းလုံးလူလူအရေးပေါ်ပုံကြီးဖြစ်ခဲ့တာအနှစ်30ပြည့်သွားပါပြီ။1988ခုနှစ်ဩဂုတ်လ10ရက်နေ့ကစပြီးကျောင်းသူကျောင်းသားတွေနယ်ပယ်ဆောင်ကပြည်သူတွေတမကတန်ဃာတော်တွေနိုင်ငံအနှံ့လမ်းပေါ်တွေထွက်ပြီးတော့ဒီမိုကရေစီတောင်းဆိုဆန္ဒပြမှုကြောင့်အဲ့ဒီအချိန်ကအာဏာရှင်မဆလာပါတီခေါင်းဆောင်ဦးနေဝင်းရာထူးကနေဆင်းပေးခဲ့ရတာဖြစ်ပါတယ်။မိုးရစေတင်တွင်းဖြန့်ချင်မှုကျွလွန်ခဲ့ကြောင်းတရုတ်စီးပွားရေးလုပ်ငန်းရှင်တဦးကအမေရိကန်ဗဟိုအစိုးရတရားရုံးမှာအင်ကာနီကဝန်ခံလိုက်ပါတယ်။အမေရိကန်ပြည်ထောင်စုပြည်နယ်၅ခုမှာလွှတ်တော်ကိုယ်စားလှယ်ရွေးကောက်ပွဲတွေအင်ကာနီကကျင်းပနေတာမှာအိုဝါယိုပြည်နယ်ကအများစင်ဝင်စားစောင့်ကြည့်မှုအများဆုံးပြည်နယ်ဖြစ်နေပါတယ
်။ကျေးဇူးပါခင်ဗျာ။အနာဂတ်နောက်ဆုံးရနိုင်ငံတကာသတင်းချင်းချုပ်ကိုတော်ခင်မြို့သက်ကြီးညာခဲ့တာဖြစ်ပါတယ်ခင်ဗျာ။အခုမနေ့ပိုင်းအစီအစဉ်ထုတ်လွှင့်မှုကကိုညံဝင်းအောင်ပါအတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဒေါ်ရစ်စမစ်ဖြစ်ပါတယ်။ VO ကိုအခုလိုမျိုးနားဆင်အားပေးကြတဲ့အတွက်ကျေးဇူးများတင်ပါတယ်ကျွန်တော်ကြောက်အောင်လွယ်ပ
Thank you.
This program has come to you from the Voice of America, Washington.